Welcome to the Voice of America in Burmese.
Mingla Menakima, Washington Bureau of VOA American Tangani, Natown February Latonye, the Ninani Nenekin Sisingo, Nemasano de Menetown Nagani, Kornanaiti, Lido Mita Tonsenni, Laze, Laze Shitugani, Dayak Tolin Tomawa, Facebook Samnin Apite, VOA Burmese News Ganile, Dayak Nasin Imarisha.
จม่าอินจินไนมาเมงคลาบาရှင်จม่าทังกีไทปากุญญาวินอองเนี่ยอจูตรินนี่จิญญาบาเมโคโรนาไวรัสซะซูยาซงกุเซ่เป็ดหนั่นนี่เดเจียวနိုင်ငံหวาเบ้ปีเนตรีมาตะนิงกรณีนี่กะเตซงตู
59ရက်တန်တရာလူနာတချို့ရှိနေပါတယ်ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းနေနားဆင်ကြရပါမယ်ရှင်အဲ့ဒီနောက်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုစတင်ခဲ့တဲ့တရုတ်နိုင်ငံဝူဟန်မြို့ကနေပြန်ပြီးရောက်ရှိလာတဲ့မြန်မာပညာတော်သင်ကျောင်းသားတွေကိုတည်ထက်ထားပြီးတော့
14ရက်ကြာကျမကြီးစစ်စေးနေတဲ့အခြေအနေနဲ့ပတ်သက်တဲ့ဆက်သွယ်မေးမြန်းခဲ့မှာတော့ဒီယောဂကာကွယ်ရေးဒီအစီအစဉ်နဲ့ပတ်သက်ပြီးလို့တို့တကယ်တေချာလောက်ကြပါတယ်ညီမတို့အခွဲပေါ့နော်ဒီအဆောင်တဲကိုတို့အပြင်လူလုံးမွေခံဝင်းပြီးဆိုလဲတို့ဒီဒါကတော့မန္တလေးမှာတည်တံထားရှိပြီးတော့ကျမကြီးကိုစစ်စေးခံနေရတဲ့ကျောင်းသူတအူးကနေဗီဒီယိုကိုပြောပြသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရအောင်ရှ
တဲ့ဒုတိယပိုင်းအစီအစဉ်ကိုနားဆင်ရမှာပါရှင်။အခုတော့နိုင်ငံတကာနောက်ဆုံးရသတင်းတွေကိုမတ်တိန်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါ
။ကျောင်းနိုင်ငံဟူပဲပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်တနင်္ဂနွေနေ့မှာနောက်ထပ်လူ56ဦးသေဆုံးခဲ့တာကြောင့်စုစုပေါင်းတည်ဆုံသူ350ရှိသွားပြီဖြစ်ကြောင်းဒေသဆိုင်ရာကျန်းမာရေးကော်မရှင်ကတင်းနှင်းလာနေမှာပြောပါတယ်ကိုရိုနာဗိုင်းရပ်စ်အဆိုးရွားဆုံးကူးစက်ဖြစ်ပွားရာဝူဟန်မြို့ရှိတဲ့ဟူဘေးပြည်နယ်တွင်တင်းနှင်းတွင်နေကဗိုင်းရပ်စ်ကူးစက်ခံရသူပေါင်း2103ယောက်ထပ်မံတွေ့ရှိရကြောင်းလည်းပြောဆိုပါတယ်ဟူဘေးပြည်နယ်ထဲကဝူဟန်မြို့ကိုသတင်းပတ်နဲ့ချီပိတ်ထားတာဖြစ်ပြီးဝူဟန်နဲ့ကီလိုမီတာ800အကွာကဝမ်ဇိုးမြို့ကိုလည်းပိတ်ပင်တဲ့အကြောင်းတရုတ်အာဏာပိုင်တို့ကတင်းင်းကနေနေမှာကြေညာပါတယ်ဖိလစ်ပိုင်နိုင်ငံကအမျိုးသားတဦးလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်တင်းင်းကနေနေကသေဆုံးခဲ့ရပြီးဒါဟာဆိုရင်တရုတ်ပြည်ပြင်ပမှာကိုရိုနာဗိုင်းရပ်စ်ကြောင့်ပထမဆုံးသေဆုံးမှုဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုနဲ့ပတ်သက်တဲ့အစိုးပိုင်းအချက်အလက်တွေကိုဖုံးကွယ်ထားခဲ့တယ်ဆိုပြီးဝူဟန်ဒေသခံတွေအပအဝင်သတင်းတွေမှာရည်ညွှန်းဖော်ပြနေကြပါတယ်ဒါအပြင်ဒီဇင်ဘာလတုန်းကဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုနဲ့ပတ်သက်ပြီးပြောဆိုချတဲ့ဆရာဝန်တွေအပါအဝင်လူအများအပြားကိုတရုတ်အစိုးရကဖမ်းဆီးမယ်ဆိုတဲ့အထိချင်းချောက်ခဲ့တယ်ဆိုပြီးလဲသတင်းတွေမှာဖော်ပြကြပါတယ်ဒီဇင်ဘာလတုန်းကဗိုင်းရပ်စ်စတင်ဖြစ်ပွားခြင်းအကြောင်းကို VOA Mandarin ဌာနကိုပြောပြတဲ့ဝူဟန်မှာနေထိုင်သူအမေရိကန်နိုင်ငံသူတဦးကတော့ဒီကောလာဟလတွေကတရုတ်အင်တာနက်တွေမှာပြန့်နှံ့နေခဲ့တာလို့ဆိုပါတယ်ဒီတဲ့တွင်နေဖြန့်တဲ့သူကိုရှာဖွေဖမ်းဆီးဖို့မြို့အုပ်ချုပ်ရေးအဖွဲ့ကရဲတပ်ဖွဲ့ကိုညွှန်ကြားခဲ့တယ်လို့လဲသူမကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအစောပိုင်းကာလမှာတရုတ်အစိုးရရဲ့တုံ့ပြန်ကင်တွယ်မှုကဒီကူးစက်ရောဂါကြီးပိုပြီးတော့ဆိုးရွားသွားစေနိုင်တယ်လို့ရည်ညွှန်းထားတဲ့သတင်းတစ်ပုဒ်ကိုလဲ New York Times ကသတင်းဖတ်ကုံပိုင်းမှာရေးသားခဲ့ပါတယ်။
မြန်မာနိုင်ငံတဟွန်းကိုရိုနာဗိုင်းရပ်စ်ပိုးတန်တရာလူနာ5ဦးထက်မနည်းတွေ့ရှိထားတယ်လို့ကျန်းမာရေးနဲ့အားကစားရေးဝန်ကြီးဌာနတာဝန်ရှိသူတွေကအတည်ပြုပြောဆိုပါတယ်။ယောဂါရှိမရှိအတည်ပြုနိုင်ဖို့သူတို့ကိုဓာတ်ခွဲစစ်ဆေးနေတယ်လို့လည်းပြောပါတယ်။ရန်ကုန်တိုင်းဝေဘာဂီဆေးရုံမှာတရုတ်နိုင်ငံသား2ဦးအပါအဝင်အမျိုးသား2ဦး၊ရခိုင်ပြည်နယ်မင်းပြားမှာ2ဦး၊ချမ်းပြည်နယ်ကျိုင်းတုံမှာ10နှစ်အရွယ်ကလေးငယ်2ဦးနဲ့ကယားပြည်နယ်လွိုက်ကော်မှာ2နှစ်အရွယ်ကလေးမလေး2ဦးတို့ကိုကိုရိုနာဗိုင်းရပ်စ်တန်တရာလူနာတွေအဖြစ်ဓာတ်ခွဲစစ်ဆေးဆောင်ကြကြည့်ရှုနေတယ်လို့တာဝန်ရှိသူတွေကသတင်းထုတ်ပြန်ပါတယ်ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားရာဝူဟန်မြို့မှာပညာသင်ကြားနေတဲ့မြန်မာကျောင်းသား63ဦးအနက်ပြန်ခေါ်လာတဲ့59ဦးဟာတနင်္ဂနွေအာရုံတက်ချိန်မှာမန္တလေးမြို့ကိုရောက်ရှိလာပြီး59ဦးစလုံးကျန်းမာရေးအခြေအနေကောင်းမွန်တယ်လို့ဆိုပါတယ်ဝူဟန်မှာကြံခဲ့တဲ့နောက်ထပ်ကျောင်းသား4ဦးကိုပြန်ခေါ်ဖို့နိုင်ငံရေးဝန်ကြီးဌာနကစီစဉ်နေပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်ဖိလစ်ပိုင်မှာတဦးသေဆုံးကြောင်းတနင်္ဂနွေနေ့ကကြေညာပါတယ်ဒါဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တရုတ်နိုင်ငံရဲ့ပြင်ပမှာပထမဦးဆုံးသေဆုံးသူဖြစ်ပါတယ်
။က ကိုရိုနာဗိုင်းရပ်စ်အဆိုးရဆုံးပြန့်နှံ့ဖြစ်ပွားနေတဲ့တရုတ်နိုင်ငံဝူဟန်ကနေပြန်လည်ကယ်ထုတ်လာတဲ့အင်ဒိုနီးရှားနိုင်ငံသားတွေကိုတီးတန့်ခွဲထားဖို့တနင်္ဂနွေနေ့ကနာတူနာကျွန်းကိုဆက်ရောက်လာချိန်မှာပဲဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။တရုတ်ကနေကယ်ထုတ်လာတဲ့အင်ဒိုနီးရှားနိုင်ငံသားတွေထံကနေကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်လာနိုင်ခြေကိုကာကွယ်ဖို့အတွက်သူတို့ကိုနာတူနာကျွန်းမှာတီးတန့်ခွဲခြားထားရေးအစိုးရရဲ့ဆုံးဖြတ်ချက်အပေါ်မှာဒေသခံတွေမကြေမနက်ဖြစ်နေကြတာပါ။တရုတ်ကနေကယ်ထုတ်လာတဲ့အင်ဒိုနီးရှားနိုင်ငံသား242ဦးလိုက်ပါလာတဲ့စစ်တပ်လေယာဉ်3စီးနာတူနာကျွန်းပေါ်ကစစ်တပ်အခြေစိုက်စခန်းတွင်နေရာချမဲ့စခန်းကိုဥတီပြန်တန်းလာချိန်မှာပဲဆန္ဒပြပွဲတွေဖြစ်ခဲ့တာပါ။ဝူဟန်ကနေကဲထုတ်လာသူတွေကိုတီးတန့်ခွဲထားမဲ့စစ်အခြေစိုက်စခန်းနဲ့ကီလိုမီတာအနည်းငယ်ပဲဝေးတဲ့မြို့တော်ရနိုင်းမှာတနင်္ဂနွေနေ့ကဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။အစိုးရပိုင်း TBRI ကထုတ်လွှင့်ပြသတဲ့ရုပ်သံထဲမှာတော့လမ်းပေါ်မှာဒါဇင်နဲ့ချီတဲ့ဆန္ဒပြသူတွေကစစ်အခြေစိုက်စခန်းရှိရာကိုဥတီချီတက်ချပြီးလမ်းပေါ်မှာလည်းကားတာယာတွေကိုမိရှုထားပါတယ်။ဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့ချထိတ်တိုက်တွေ့မှုတချို့ရှိခဲ့ပါတယ်။တရုတ်နိုင်ငံဝူဟန်ကနေပြန်လည်ကဲထုတ်လာသူတွေဟာကျန်းမာရေးကောင်းမွန်ကြောင်းအင်ဒိုနီးရှားကိုမပြန်ခင်မှာတရုတ်အာဏာပိုင်တွေကကျန်းမာရေးစစ်ဆေးပြီးဖြစ်ကြောင်းဒါပေမဲ့ကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ရဲ့ညွှန်ကြားချက်နဲ့အညီသူတို့ကိုတီးတန့်ခွဲထားရတာသာဖြစ်တဲ့အကြောင်းအင်ဒိုနီးရှားခေါင်းဆောင်တွေနဲ့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကရှင်းလင်းပြောဆိုပြီးဒေသခံတွေစိတ်အေးအေးထားကြဖို့လည်းပန်ကြားထားပါတယ်
ဂျပန်နိုင်ငံကလိုအပ်နေတဲ့လောင်စာဆီတဲ့ရောက်တက်ဆောင်ရမှာတင်းမာမှုတွေရှိနေပေမဲ့လည်းမတုံးမဖြစ်တုံးရမယ်။အရှိအလေပိုင်းရေချောင်းလန်းလုံခြုံရေးအတွက်စောင့်ရှောက်ဖို့ဂျပန်နိုင်ငံကစစ်သင်္ဘောတစ်စင်းစေလွှတ်လိုက်ပါတယ်။ဒါကာနာမီအမည်ရှိတဲ့ရဟတ်ယင်ဖြတ်စစ်သင်္ဘောဟာဖေဖော်ဝါရီ2ရက်နေ့ကတိုကျိုမြို့နားစေကန်တစ်ခုကနေထွက်ခွာသွားပါတယ်။အိုမန်ပင်လယ်ကွေ့ကိုဖြတ်မဲ့ဂျပန်ကုန်တင်သင်္ဘောတွေနဲ့စီတင်သင်္ဘောတွေကိုစောင့်ရှောက်ဖို့တာဝန်ပေးထားပါတယ်။ဂျပန်ရဲ့လောင်စာဆီ90ရာခိုင်နှုန်းဟာအဲ့ဒီကနေဖြတ်ပြီးတဲယူနေတာဖြစ်ပါတယ်တပ်ဖွဲ့ဝင်200ပါတဲ့ဒါခနာမီဖြတ်တင်မော့ဟာ P3C အမျိုးအစားပင်လယ်ပြင်ကင်းလှည့်လေရင်နဲ့အတူသူ့နိုင်ငံကတင်မော့တွေကိုဂျပန်စိတ်ကမ်းဒီစီအရောက်စောင့်ရှောက်ပို့ဆောင်ပေးရလိမ့်မယ်လို့တောင်းဝန်ရှိသူတွေကပြောပါတယ်အခုဒီတင်မော့ဒုတိယကမ္ဘာစစ်မှာဆစ်ရှုံးခဲ့တဲ့ဂျပန်နိုင်ငံကိုနိုင်ငံဒီကြားမှာအငင်းပွားမှုအတွက်စစ်အင်အားအသုံးမချရဘူးဆိုပြီးတားမြစ်ထားတာကြောင့်အခုလိုဂျပန်စစ်သင်္ဘောဆီလွတ်တဲ့လုပ်ရက်ကအငင်းပွားစရာဖြစ်နေပါတယ်ခင်ဗျာ
ဗီအိုအေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလမီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါရှင
်။ဒီဝေမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့မနေ့ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့နိုင်ငံရေးအကျိုးစီးပွားအတွက်ယူကရိန်းဘက်ကစုံစမ်းစစ်ဆေးမှုလုပ်ပေးဖို့တောင်းဆိုခဲ့တာဟာမှားတယ်။ဒါပေမဲ့လည်းသူ့ကိုတရားစွဲဆိုပြီးယာရုကဖေရှားပြစ်ရလောက်အောင်ထိလုံလောက်တဲ့ကြီးကျယ်တဲ့အမှားမျိုးမဟုတ်ဘူးလို့အဓိကကြတဲ့ Republican အထက်လွှတ်တော်အမတ်တွေကပြောဆိုကြပါတယ်။2020ပြည်နှစ်သမ္မတရွေးကောက်ပွဲမှာအဓိကပြိုင်ဘက်တစ်ဦးဖြစ်တဲ့ဒုတိယသမ္မတဂျိုးဘိုင်ဒန်နောက်သားဖြစ်သူ Hunter Biden ရဲ့ Ukraine သဘာဝဓာတ်ငွေကုမ္ပဏီမှာအလုပ်လုပ်ခဲ့တာတွေကိုစုံစမ်းစစ်ဆေးပေးဖို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီကိုပြီးခဲ့တဲ့ဇူလိုင်လကတောင်းဆိုခဲ့မှုဟာအမှားယွင်းလုပ်ခဲ့တာမဟုတ်ဘူးဆိုပြီးသမ္မတထရမ့်ဘက်ကလက်နက်ချီပြောဆိုနေတာဖြစ်ပါတယ်။ယူကရိန်းအရှေ့ပိုင်းကရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကိုကူညီချေမှုန်းရေးယူကရိန်းအစိုးရကလိုလားနေတဲ့ဒေါ်လာ390တသန်းဘူစီးရစ်အထောက်ပံ့ကိုပေးဖို့ဆိုင်းငံ့ထားတဲ့တစ်ချိန်တည်းမှာပဲစုံစမ်းစစ်ဆေးရေးလုပ်ဖို့ယူကရိန်းသမ္မတကိုတောင်းဆိုရာဟာသမ္မတထရန့်ရဲ့အမှားဖြစ်တယ်လို့တင်နက်စီအထက်လွှတ်တော်အမှလာမာအလက်ဇန်ဒန်နဲ့အိုင်အိုဝါအထက်လွှတ်တော်အမှဂျိုးနီအာနက်စတိုကတင်းနင်းနေနေ့ကထုတ်လွှင့်တဲ့တွေ့ဆုံမေးမြန်းခန်းတွေမှာပြောဆိုခဲ့ကြပါတယ်
ရှင်ယန်ဒေတာကလူနည်းစုမွတ်စလင်တွေပေါ်ဖိနှိပ်ဆက်ဆံနေတဲ့တရုတ်အစိုးရကိုအမေရိကန်နဲ့အတူလက်တွဲပြီးဖိအားပေးဖို့ကာဇက်စတန်နိုင်ငံကိုအမေရိကန်နိုင်ငံသား၏ဝန်ကြီးမိုက်ဖုံပီယိုကတောင်းဆိုလိုက်ပါတယ်။တရုတ်အနာပိုင်တွေဟာနိုင်ငံရဲ့အနောက်မြောက်ဒေတာရှင်ယန်မှာရှိတဲ့ဝီဂါကာဇက်စ်နဲ့အခြားမွတ်စလင်လူနည်းစုပေါ်တင်းကျပ်တဲ့စောင့်ကြည့်မှုလုပ်တာနိုင်တဲ့စီးနင်းဖန်စီချုံနောင်တာနဲ့အတွေးခေါ်တွေကို အာဓမ္မသူသွင်းနေတယ်လို့လူအခွင့်ရေးအဖွဲ့တွေကပြောပါတယ်
။ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာတနင်္ဂနွေနေ့ကလူနှစ်ဦးကိုဓာတ်နဲ့ထိုးတဲ့အမျိုးသားတဦးကိုရဲကပစ်ခတ်တာကြောင့်သေဆုံးသွားပါတယ်။ဒီတိုက်ခိုက်မှုဟာဆိုရင်အကြမ်းဖက်ဝါရဇွဲလောက်ရက်နဲ့ဆက်ဆက်နိုင်တယ်လို့လည်းအာဏာပိုင်တို့ကပြောဆိုထားပါတယ်။ဓာတ်ထိုးခံရသူအမျိုးသားတဦးကတော့အသက်အန္တရာယ်စိုးရိမ်ရတဲ့ဒဏ်ရာတွေရပြီးကုသမှုပေးနေကြောင်းနောက်ဓာတ်ထိုးခံရတဲ့အမျိုးသမီးတဦးကတော့ဒဏ်ရာသိမ့်မပြင်းထန်ကြောင်းဓာတ်ထိုးသူကိုရဲကပြစ်ခတ်ခဲ့ပြီးနောက်မှာတခြားအမျိုးသမီးတဦးမှန်းဆထိခဲ့ကြောင်းလန်ဒန်ရဲတပ်ဖွဲ့ကြီးညာချက်မှာဖော်ပြထားပါတယ်
။ဆိုမာလီယာနိုင်ငံမှာတဲကန္နာယကျိုင်းကောင်တွေတဟုန်တို့ထိုးများလာပြီးပြန့်နှံ့လာတာကြောင့်အစိုးရကနိုင်ငံတော်အရေးပေါ်အခြေအနေစနေနေ့ကကြေညာခဲ့ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကအုံခဲပြန်တန်းနေတဲ့ကျိုင်းကောင်အုပ်ကြီးကစိုက်ပျိုးမြေနဲ့စကြံမြေဧကပေါင်း2,000,000,000ခွဲလောက်ကိုဖျက်ဆီးခဲ့တယ်လို့စိုက်ပျိုးရေးနဲ့ဆယ်မြောင်းဝန်ကြီးဤဒိတ်ကပြောပါတယ်။နောက်အခုလာမယ့်တတုတ်ကတော့ဒီကျိုင်းကောင်တွေကနေပြီးတော့ဖြက်စီးမှုကြုံရလိမ့်မယ်လို့သူကသတိပေးပါတယ်။ကျိုင်းကောင်တွေဟာပင်လယ်ကွေ့ဒေသကနေလာတာဖြစ်တယ်လို့သူကပြောပါတယ
်။မတ်သိန်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကသတင်းတွေကိုပြောပြသွားတာပါ။ဝူဟန်မြို့ကနေပြန်လာတဲ့မြန်မာကျောင်းသူကျောင်းသား59ဦးလုံးကျန်းမာရေးကောင်းမွန်နေပြီးကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိ14ရက်ကြာစောင့်ကြည့်စစ်ဆေးခံသွားဖို့ရှိကြောင်းလဲဝူဟန်တက္ကသိုလ်ကပြန်ရောက်လာတဲ့ဆေးပညာမဟာသိပ္ပံကျောင်းသူဒေါက်တာခင်သီရီတန့်စင်က VOE ကိုပြောပါရယ်တစ်ချိန်တည်းမှာပဲသူတို့နဲ့ပတ်သက်တဲ့သတင်းအမှားတချို့ထုတ်လွှင့်ခဲ့တဲ့အပေါ်မှာအလွန်ပဲစိတ်အနှောက်အယှက်ဖြစ်ရပြီးတော့သတင်းတွေကိုမှန်မှန်ကန်ကန်ထုတ်ပြန်စေချင်တယ်လို့သူကပြောပါရယ်မန္တလေးမြို့ကန်ဒော်နဒီဆေးရုံမှာသူတို့59ဦးလုံးကိုစောင့်ကြည့်စစ်ဆေးနေတဲ့အခြေအနေကိုစတင်မေးမြန်းရမှာဒေါက်တာခင်သီရီတန့်စင်ကအခုလိုစပြောပါဗျ
။ကန်ဒော်နဒီကိုဒီနေ့မနက်6နာရီလောက်ရောက်တယ်ပေါ့နော်။ရောက်တော့ညီမတို့ဟိုမနက်စာကြွေးတယ်။နောက်ကျေရောက်ချင်းမှာနှစ်ယောက်ချင်းစီခန်းတစ်ခန်းအဲ့လို main ကလေးတွေကပေါ်တယောက်ကြားလေးကအောက်ထပ်ပေါ်လို့ခွဲထားတယ်။နော်မနက်စာနဲ့ကြီးတော့ကြွေးတယ်။ဒီနေ့လဲစာဟိုဆိုရင်လဲသူပြင်ဆင်ထားပါဗျ။အဲ့တော့သူတို့ belt TV ဆိုရင်အောက်ကိုဆင်းယူပေးကြပါဆိုပြီးညီမတို့ဆင်းယူခိုင်းတယ်။သူတို့ဆင်းလို့ရပါပြီဆိုတော့မှညီမတို့ဆင်းတယ်ပေါ့နော်။ညီမတို့ဒီလိုမျိုးညနေပိုင်းတို့ဒီနေ့လေပိုင်းလို့ဆိုရင်လဲစားတော့တည်းအရန်ကောင်းတယ်။နောက်နေ့လေတော့မှဆိုလဲအဲ့လိုအလှရှင်ပေါ့နော်။အလှရှင်ចောင်းသားရည်တွေရပြီပေါ့နော်။ညီမအဖေရဲ့နောက်နောက်ထပ်ပေါ့ညီမတငယ်ချင်းတယောက်ရဲ့အဖေရဲ့အားကြတော့ညီမတို့ဒီခုံနေနောက်ဒီအင်ကြီးချေတို့ခြေတုပ်ခုံတို့ပေါ့နော်။အင်ကြီးနဲ့ထမိန်နဲ့ပေါ့နော်။ပြီးယောက်ျားလေးဆိုရင်အင်ကြီးနဲ့ပေါ့ပစိုးနဲ့ပေါ့အဲ့လိုမျိုးတွေလှူတယ်။နောက်ဟို energy drink လေးပေါ့နော်။အားမျိုးလေးလာလှူပေးတယ်။နောက်ဆရာဦးလေးတွေကိုယ်တိုင်လည်းညီမတို့ကိုဒီ Viber group ဖွဲ့ပြီးတော့ပေါ့ညီမတို့တယောက်ချင်းစီပေါ့နော်ဘာလို့အချက်ရှိလဲဒီမျိုး ISO တယောက်ချင်းစီကိုဒီရောက်60မှာ ISO က900လောက်ရှိရပေါ့နော်အကုန်လုံးကဒီ900စလုံးကနေပြီးတော့တယောက်ချင်းစီဘာလို့အပ်လဲဘာတွေတခန်းတခန်းမှာဘာတွေလိုအပ်လဲဆိုတာကိုသူကုန်ဖြည့်စီပေးရရှင်
ညီမတို့ကအခုကိုရိုနာဗိုင်းရပ်စ်ပိုးအရင်ဆုံးစပြန့်ခဲ့တဲ့ဝူဟန်ကနေပြန်လာခဲ့တာဆိုတော့စိတ်ပိုင်းဆိုင်ရာစိုးရိမ်ထိခိုက်မှုအခြေအနေရောအခုဘယ်လိုရှိလဲရှင်
အဟိုမာနေရတယ်ဒီမာနေရတာနေပေါ့နော်ပါဟိုကွာတော့ကွာတာပေါ့နော်ဟိုမာနေရတော့ကြောက်နေရတာပေါ့ကိုရီပြင်ထွက်ရင်ယောဂပူကူမလားပါဒီမာနေရတော့အဲ့ထက်ကိုတဝက်လောက်နေပါတတ်တာသွားတာပေါ့ဒါပေမဲ့ညီမတို့က14 days ပေါ့နော် exposure ကာလဆိုတော့ဒီယောဂပေါ့နော်ကိုရီကတော့တေးကြရဲမပါဘူးဒါပေမဲ့များဟို 1% လောက်ကတော့မသိဘူးပေါ့နော်အဲ့လိုမျိုးတဖြစ်ခဲ့ဆိုစိုးရင်စိတ်ကလေးပေါ့ကိုရဖြားလိုက်ရင်သူရဆေးရုံကြီးပို့မယ်ဒီလိုမျိုးပေါ့နော်စိုးရိမ်စိတ်ကလေးနဲ့ရှိရခါကြတော့ဟိုနည်းနည်းလေးတော့ stress တော့ရှိသေးရပေါ့နော်ဇလေးရဲ့လုံလုံကာလာကြီးပြီးမှပဲညီမတို့လည်းတေချာစိတ်အေးချမ်းရမှာပေါ့နော်ဒါပေမဲ့လည်းသူတို့တွေရေအကုန်လုံးဒီဆရာဝန်ဆရာမတွေရောပေါ့နော်ဒီဆရာဦးရဲ့လွင်ရောအကုန်လုံးကနေပြီးညီမတို့ဖက်ဖက်ကနေပြီးသူတို့ live ဖြည့်ကြည့်ပေးတဲ့အတွက်ကြောင့်မလို့ညီမတို့လည်းတော်တော်လေးဟိုစိတ်သက်သာရရပေါ့နော
်နောက်ပြီးဝူဟန်ကနေအထွက်မှာမြန်မာចောင်းသားတက်ဦးနဲ့ចောင်းသူတက်ဦးចံခဲ့တဲ့အကြောင်းလည်းပြောပြပါအောင်သူတို့ကဘလို့ဖြစ်ပြီးတော့ចံခဲ့တာလဲရှင
်ဟို virus ရှိလို့အဖျားတက်တာလည်းမဟုတ်ဘူးအဖျားလည်းရှိရမဟုတ်ဘူးပေါ့နော်သူတို့အရှိမညီမတို့ရိုးရောက်60ဆိုတော့မယ်အကုန်လုံး immigration over ပေါ့နော်ဒီဟာကို support တော့ CCC ဆိုတဲ့အချိန်မှာညီမတို့ကနံပါတ်တွေနဲ့ဆီလိုက်ကြတယ်ဆက်ကြောင့်ညီမတို့ကတော့အခြေစုံနဲ့တွားတဲ့အခါကျတော့ညီမတို့အကုန်လုံးပြီးသွားတယ်ပြီးွားမှာသူတို့ရှိနားလောက်တော့သူတို့ကရှိရလူတွေကတီတီတီနဲ့အဲ့လိုတချို့လူတွေမြည်ကြတာရှိတယ်အခါကျတော့သူတို့ကနည်းနည်း nervous ဖြစ်တာပေါ့နော် လာဗက်ဖြစ်တဲ့ခါကျတော့ဖွထားတာလည်းအင်ကြီးတွေအထူကြီးတွေလေလေငွေနဲ့မှလည်းအရင်အိုက်တဲ့ခါကျတော့ temperature နဲ့မြင့်သွားတာပေါ့မြင့်သွားတဲ့ခါကျတော့သူတို့ကဟိုညီမတို့ဟိုးနောက်ကနေပြန်စီခိုင်းနေစီခိုင်းတဲ့ခါကျတော့အဲ့ဟာတွေကိုညီမတို့စောင့်ရတယ်ကြာကြီးတွေပေါ့နော်အုံညူတွေစောင့်ရတယ်စောင့်ရတဲ့ခါကျတော့ဒီမှာဒီလင်းတက်တဲ့အချိန်မှာ customer နည်းနည်းပြဿနာတက်သွားတာပေါ့သူတို့ပေးမတက်ဘူးဆိုရဖြစ်သွားတာပေါ့နော်အာပြီးတော့အခုလည်းသူတို့နှစ်ယောက်ဒီဟွာရောက်သွားပါပြီသူတို့အဆောင်ကိုချောမောရောက်သွားပြီပေါ့နော
်လက်ရှိဒီကန်တော်နေဒီဆေးရုံမှာညီမတို့ကိုဘလို့ပုံစံမျိုးနဲ့သူတို့ကစောင့်ကြည့်နေရလဲရှင
်ဟုတ်ကဲ့မာသူတို့ယောဂါပေါ့နော်ဒီယောဂါကာကွယ်ရေးဒီအစီအစဉ်နဲ့ပတ်သက်ပြီးလို့သူတို့တကယ်တရားလုပ်ကြပါတယ်ညီမတို့အမြဲတမ်းမာစတာခိုင်းထားတယ်သူတို့တွေဘယ်တိမှပဲညီမတို့အခေါ်ပေါ့နော်ဒီအဆောင်တွေကိုသူတို့အပြင်လူလုံးမွေးခံဝင်ပြီဆိုရင်သူတို့ဒီစုတင်နေပေါ့ဒီကာကွယ်ရေးဒီစုတင်နေသူတို့ဝင်ကြတယ်တခါတော့ဘူးရနေပဲပေါ့နော်သူကျွေးတယ်နောက်ညီမတို့ဘယ်တိမှသူတို့လာခိုင်းနေဆင်းခိုင်းနေနောက်မနေ့တခါညတခါလဲသူတို့ temperature တိုင်းနေ temperature တက်တာနေသူတို့ဆေးရုံချင်းမှာပေါ့နော်ဒါမှမဟုတ်တကယ်ဖြစ်သီးသန့်သူတို့ cause system ပြောရတဲ့ဒီက fresh day ဆိုတော့ protein ရောအားလုံးကတော့ကျန်းမာရေးရောကောင်းတယ်မှာ
အဲ့တော့အခုဒီ14ရက်ကြာစောင့်ကြည့်ပြီးသွားရင်ဘာဆက်လုပ်မလဲနောက်ပြီးညီမတို့ဝူဟန်တက္ကသိုလ်မှာပညာဆက်တင်ရမယ့်အခြေအနေရောဘယ်လိုဖြစ်လာမလဲရှင
်။မမတို့ဒီ guarding 14ရက်ပြီးရင်တော့ဟိုဒီ plan တခုတော့ရှိရပါတော့။တိတ်တော့မသိကြသေးဘူး။ဒီသူကကဘာဆင်းရွာနေပြီးတော့ညီမတို့အကုန်လုံးကိုသူတို့ပေါ့နော် medical check up ဟိုလုပ်ပေးမယ်ဆိုတဲ့ plan တခုတော့ရှိပါတယ်။ဒါပေမဲ့ဒါကတော့မသိတော့မသိကြသေးဘူး။ညီမတို့ plan နေတော့ပေါ့နော်။အဲနောက်တစ်ခုကကျတော့ညီမတို့တွေဒီကျောင်းဖွင့်တဲ့အချိန်ကဘယ်ချိန်မှမသိသေးတဲ့အခါကျတော့သူတို့က February သို့မဟုတ် March ပြန်ဖွင့်မယ်ပေါ့နော်။အဲ့တော့ညီမတို့ဘက်ကနေပြီးတော့တကယ်သေချာပြီးဒီ virus ကလုံးဝကိုဟိုပေါ့ under control ရောက်ပြီးဆိုတဲ့အချိန်ကြီးရောက်မှပဲညီမတို့ပြန်မှာပါ။အဲ့တော့ညီမတို့ကိုယ်နိုင်ငံမှာကိုပဲတက်ဆိုင်ရှေ့ကျူရှင်ပေါ့နော်။တမဲနောက်ဒီလောက်ရှာရှေးဟာလောက်ပြီးတော့ညီမတို့ဒီကြောင်းပြပြမဲ့ချိန်တို့ညီမတို့စောင့်มาပေါ့နော်။ဘာလို့ဆိုညီမတို့လည်းအကုန်လုံးကလည်းဒီဘွေးရဖို့နီးနေပြီဆိုတော့လေရလိုက်ဖို့အတွက်ကကျွန်တော်လည်းခတ်တာပေါ့နော်
။ညီမတို့ဒီဝူဟန်ကနေပြန်လာတဲ့ကျောင်းသူကျောင်းသားတွေနဲ့ပတ်သက်လို့သတင်းအမှားတချို့ထုတ်ပြန်ခဲ့တာမျိုးဆိုတော့ဒီလိုသတင်းအမှားတွေကညီမတို့ပေါ့ဘလို့ရိုက်ခတ်မှုတွေရှိလဲရှင
်။ဟုတ်တယ်မာဒီဝေဘာကိစ္စကတော့ညီမကလုံးဝပေါ့နော်။ကံခွက်ပါတယ်တကယ်ကငါတို့မသိရတာပေါ့၅ယောက်ပျောက်သွားတာဆိုပြီးတော့ကိုကကိုကလည်းလူတွေလိုက်စစ်ကြတာလေကြောင်သွားတာပေါ့နော်သူကလုံးဝဟိုအတီးကြီးလိုမျိုးကြီးပြောထားတဲ့ခါကြတော့ဒါမှညီမတို့ဘက်ကတော့အခုတတိတေးကြတယ်ညီမတို့ဘက်မှာခု59အောင်ဒီမှာရှိရ59အောင်လည်းဖျားမရှိဘူးကျမကြီးလည်းကကမမောမယ်ဟိုဘွားပါလာကြရပေါ့နော်ခုချိန်ထိတော့သူတင်ထားတဲ့ news ကဘလို့ဝေးပါကြီးကိုဘလို့ပါသွားတော့ညီမတို့လည်းမသိဘူးအကုန်လုံး59အောင်တုံးတော့မနေစရုံမှာပဲအဲ့လိုပေါ့နော်တရင်မားတွေကလေတစ်ခါမဟုတ်လေတစ်ခါလည်းမဟုတ်နှစ်ခါလည်းမဟုတ်ဖြစ်နေပြီပေါ့နော်ညီမတို့စောမပြေရောက်တယ်ပေါ့နော်မီဒီယာရဲ့ကျေးဇူးလည်းအများကြီးပါပါတယ်အဲ့တော့ကျေးဇူးတင်ပါတယ်ဒါပေမဲ့လေသတင်းအမှန်ကိုတော့ဖျန့်ဆီးခြင်းနဲ့ပေါ့
ဒေါက်တာခင်သီရီတန်စင်က VOE ကိုပြောသွားတာပါ ARE တိုင်းဒေတာကြီးအတွင်းနိုင်ငံခြားယင်းဤမြုပ်နယ်မှုဆိုင်ရာအခက်ခဲတွေအကြောင်းမေးမြန်းထားတဲ့ဝင်းကြီးချုပ်ဦးလမိုးအောင်နဲ့တွေ့ဆုံမေးမြန်းခန်းဒုတိယပိုင်းကိုတော့ဆက်ပြီးနားဆင်ရမှာပါကိုစောဝင်းလိုင်ကမြမရေးရဆွေးနွေးကမှတင်ဆက်ထားပါတယ
်ဒီနိုင်ငံကစီးပွားရေးမြို့နယ်မှုတွေများနေလားတော့ဟိုကျွန်တော်အခုလမ်းမှာဆိုရင် amusement park လေးတစ်ခုဝင်ခဲ့တယ်ဆိုရင်လည်းကျွန်တော်သတိထားမိတာတရုတ်ဆိုင်းဘုတ်တွေတရုတ်စာတွေနဲ့ပါတယ်နဲ့သူတို့ကြားနာလုပ်ထားတယ်တသက်ရပေါ့နော်မြင်စပွဲလုပ်ထားဆိုရင်တရုတ်စာဖြစ်နေတယ်သူကတည်တာတာကတော့တရုတ်လူမျိုးတယောက်ယောက်ပိုင်နေဆိုတာတည်တာတာပေါ့နော်သူနည်းလည်းကောင်းပဲဟိုစာသားဆိုင်တစ်ခုဝင်မယ်ဆိုရင်လည်းအဲ့လိုမျိုးတွေ့တယ်ဆိုတော့နည်းနည်းလေးသတိထားမိတာဟိုပေါ့တရုတ်ချင်းနည်းမျိုးနာမှုဟာဒီထက်မှများတော်တော်များများရောက်နေသလားကျွန်တော်တို့တနင်္ဂနွေလုံးတိုင်းတန်းနဲ့ရင်းနှီးမြှုပ်နှံမှုလိုနေတာမှန်တယ်။ AR တိုင်းလည်းလိုတာပဲ။ဒီကြုတ်လည်းသိတာပဲ။အဲ့တော့ဒီမှာဘသူတွေကဘလောက်ထိရင်းနှီးမြှုပ်နှံနေဆိုတာဝင်ကြုတ်ပြောပြလို့ရလား
။အချမ်းမြတော့တရုတ်စင်ကာပူမလေးရှားတရုတ်ကတော့နံပါတ်1မှာများပါတယ်။ဟိုကျွန်တော်တိုင်းမှာလည်းများဆိုတနင်္ဂနွေလုံးလည်းအဲ့လိုဖြစ်လိမ့်မယ်ထင်ပါတယ်။အဲ့တော့ဟိုဖိတ်ခေါ်ကြတဲ့ထဲမှာတော့သူတို့ကအများဆုံးလာလို့နေမှာပေါ့။ကျွန်တော်တာဝန်ယူမှတယ်ခုလုပ်ငန်း38ခုကျွန်တော်တို့ MNC အောက်ကဆိုကျွန်တော် ARNC ခေါ်တာပေါ့တိုင်းဒေသကြီးမြို့နယ်ကုမ္ပဏီလုပ်ငန်း38ခုကျွန်တော်ခွင့်ပြုထားပါအဲ့မှာ7ခုကသူကနိုင်ငံသားပါသူက26ခုကတော့ကျွန်တော်ဘီတွင်းပေါ့နော်အဲ့7ခုမှာဆိုရင်ရေဘူးရတော့တရုတ်နိုင်ငံများပါတယ်
တန်တီတာကြီးအစိုးရတွေဟာလည်းဟိုပြည်ထောင်စုအစိုးရနေတူပဲကိုတန်တီတာကြီးတွေကိုလာပြီးတော့ရင်းနှီးမြှုပ်နှံကြမယ်ဆိုလို့ရှိရင်ဘယ်လိုကုမ္ပဏီတွေလာတာလဲအဲ့ဒီကုမ္ပဏီကဘယ်လိုမျိုးလဲတော့စီမံကိန်းတွေချမယ်ဆိုရင်လည်းဒီစီမံကိန်းကိုဘယ်လိုကုမ္ပဏီတွေပေးမလဲဆိုတော့ဆုံးဖြတ်ချက်တရားဝင်ကြုတ်တို့ဒီအစိုးရတာဝန်ရှိတဲ့သူတွေကဆက်ဆံဝန်ကြီးဌာနတွေကတစ်ဆင့်ဝင်ကြုတ်ချီရောက်လာပြီးဆုံးဖြတ်ကြတာဆိုတော့အဲ့ဒီ criteria တွေမှာဟောဝင်ကြုတ်ဘယ်လိုစဉ်းစားရလဲ
ကျွန်တော်တို့ဖိတ်ခေါ်တော့ညာလဲလာတော့လာနေပါဘာလာတဲ့ထက်မှတော့တရုတ်တို့စင်ကာပူတို့တော့များတာပါနော်ကိုရီးယားလည်းပါပါတယ်ဒါမဲ့ကျွန်တော်ရဲ့ဒီ MIC ARNC ညွှန်ကြားချက်မှာတော့ဘယ်နိုင်ငံသားဘယ်ကလာတာဆိုတာဘလူပေးရမှာဆိုကန့်သတ်ချက်မရှိပါဘူးကန့်သတ်ချက်ရှိတာတော့ကျွန်တော်ဒေါ်လာ5000အောက်ဆိုရင်ရောက်တိုင်းဒေသကြီးတိုင်းဒေသကြီးဆိုရတယ်နော်5000တက်ဆိုရင်ပြည်တော်ပြည်မှာရဆုံးပြီလေအဲ့ပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ကသူ့ရဲ့ကျန်တဲ့ခရက်ဒီယာပေါ့နော်မြေဆိုင်ပိုင်ဆိုင်မှုမှန်ကန်သလားသူ့လုပ်ငန်းကကျွန်တော်တဘောပေါ်ဝင်နေအကန့်ကြီးလားနော်ဟိုသူကဒေသခံတွေအတွက်ဒီဝန်ထမ်းဘယ်လောက်ပေးနိုင်လဲနော်ကျွန်တော်တို့မစူးကျူးဘယ်လောက်ဖြစ်နိုင်လဲအဲဒါလေးတွေပေါ်မှာဝေဖန်ပြီးတော့လေဟိုအဆုံးပြတာရှိပါတယ်ကျန်တဲ့အကြောင်းအရာတော့သူ့ရဲ့သတ်မှတ်ထားတဲ့ဥရစီမင်းစခန်းတိုင်းပဲကျွန်တော်လက်ခံတာတဘောပေါ်ဝင်ထိခဲ့မယ်ဆိုရင်လက်မခံဘူ
းဟုတ်
လက်ခံလို့မရဟု
တ်
လက်ခံနိုင်ဘူးလို့လို့မလဲလက်ခံနိုင်လို့ပြီးမယ်ဆိုရင်အဲကျွန်တော်က
တန်ထားတဲ့ဥပဒေနဲ့မကန့်ဘူးဆိုတော့
မရဘူးလုပ်ပြီးမယ်ဆိုရင်လုပ်တယ်ကျွန်တော်အဲဥပဒေရတာကျွန်တော်ဆောင်ရနေပါတာ
ဟိုတရုတ်ကိုယူရကျွန်တော်ဖိပြောနေတာမဟုတ်ဘူးကျွန်တော်တို့တတိထားမိတာကိုပြောတာပေါ့နော်တရုတ်ကုမ္ပဏီဆိုလို့ရှိရင်ဥပမာအခုဗမာနိုင်ငံမှာလူပြောများနေတာဆိုကြပါစို့ဘယ်နေရာမှာဖြစ်ဖြစ်တရုတ်ကုမ္ပဏီတခုကို contract ချပေးလိုက်ပြီဆိုလို့ရှိရင်အစာဦးစောက်တာပဲဖြစ်လမ်းဖောက်တာပဲဖြစ်ပေါ့နော်ဟောမြန်မာနိုင်ငံထဲမှာတခုလုပ်ပြီဆိုလို့ရှိရင် okay သူတို့ရသွားပြီဆိုလို့ရှိရင်သူကသူကုမ္ပဏီလုပ်ငန်းစရမယ်ဆိုရင်ငွေရတော့သူ့ငွေပေါ့နော်သူ့ကုမ္ပဏီဆိုတော့အဲ့ဒီပြင်သူကသူ့ဝန်ထမ်းတွေခေါ်လာတယ်ပစ္စည်းတွေကလည်းသူ့နိုင်ငံကသူကတွင်းလာတယ
်
ဆိုတော့ဝန်ထမ်းတွေကလည်းသူ့ဝန်ထမ်းတွေဖြစ်တဲ့အပြင်အကုန်လုံးကလည်းသူ့ဟာတွေကြီးပဲရင်းနှီးမြှုပ်နှံငွေကလည်းသူ့ငွေပဲမြန်မာနိုင်ငံကမြေပဲဆားရတယ်လို့ဖြစ်ဆိုတော့စောစောပြတ်ထန်းထားတဲ့ဒီလောက်ကန်ဖန်တီးပေးသလားတို့မဖန်တီးပေးလို့ဆိုတော့အဲ့ဒါတွေကကျွန်တော်တို့ပါမလာဘူးလို့ဖြစ်ဖြစ်နေတာဟိုလူတွေကသတိထားမိတာပေါ့နော်ဆိုတော့တရုတ်ကုမ္ပဏီကလုပ်ပြီဆိုလို့ချင်းအားတည်ကြတယ်တရုတ်ဝန်ထမ်းတွေတပြုတ်ကြီးရောက်လာတယ်ဝန်ထမ်းရောက်လာပြီဆိုလုပ်ကြမယ်ပေါ့နော်မြန်မာဝန်ထမ်းတွေကဆိုပင်ဆိုညာတော့လေအလုပ်မရကြဘူးဆိုတဲ့ complaint တွေတက်နေတော့အဲ့ဒါလေဝင်ကြုတ်တော့ကြားမိမယ်ထင်ပါတယ
်ကြားတော့ဟိုတော့ကြားတော့ကြားပဲဒါပေမဲ့တကယ်တကယ်လက်တွေ့မှာတော့မဟုတ်ဘူးညမဟုတ်ဘူးဆိုတာလူပြန်ဟိုကျွန်တော်တို့ယင်းနှီးမှုဖိတ်ကန်ဖိတ်ခေါ်နေတယ်ဘယ်နိုင်ငံပဲတရုတ်ကောင်းလို့လည်းမဟုတ်ဘူ
းဒါပေါ့
ဟုတ်လားကျွန်တော်ကဈေးဝယ်သလိုပေါ့ဗျာကျွန်တော
်ကိုကြိုက်တာရွေး
ရွေးကြည့်ပါအယူရမ်းမရှိတော့လေရှိတာနဲ့လေရတာပေါ့နော်အဲ့ကမှဟိုကျွန်တော်ရဲ့လက်ရှိအခြေအနေကဟိုစိတ်မကောင်းစရာပေါ့နော်ခုကျွန်တော်ခုနိုင်ငံသားဟိုယင်းမင်းတို့လာရင်ကျွန်တော်လောက်ထားတယ်စကေးလေးပါဥမာပြလူတရာတရာရှိမှဝန်တရာရှိမှဆိုရင်စကေးလေးပါကိုလုံအောင်220ပဲကျွန်တော်သူတို့ရှိခေါ်လာကျန်80ကျွန်တော်ဒီကပြည်တွင်းကအဲ့မျိုးနေနံပါတ်1ဒီရဲဆိုရင်ဒီရဲမျိုးနေငါခေါ်ရမယ
်လိုကဲပဲဖြစ်ရမ
ယ်လိုကဲဖြစ်ရမယ်ဒီရဲမှမလုံလောက်ဆိုရင်သူ့ခင်ကဖြတ်ပုံခင်ဖြတ်ပုံခင
်မရှိတော့မှသာ
မရှိမှခင်အဲ့တော့အဲ့ဒီရဲမှအခုစီအမီစိတ်အောင်ထောင်းနေမှာနှစ်မျိုးကျွန်တော်ကြားရတယ်နံပါတ်1လျှက်စစ်အစင်းသင်းမဖြစ်သေးလို့ဆိုတာနောက်ဝန်နေစရာတခုကအဲ့စကေးလီပါတယ်မဟုတ်ရိုးလီပါမှာအဲ့ချုပ်ဖို့လို့အတွက်ကျွန်တော်မှကျွန်တော်ရဲ့ပြည်သူအစင်းနေမဖြစ်ဘူးတကယ်တက်ကနီဆီယန်ဆိုတော့ဝေးရောဗျာစကေးလီပါတော့မလုံနိုင်ဘူးရိုးလီပါတော့ကျွန်တော်သူ့ကို training ပေးပြီးမှလုပ်တော့အဲ့တော့ကျွန်တော်ရှိမှတော့ဒီ vocational training အများကြီးလိုရတယ်အဲ့လိုအစင်းကျွန်တော်မပေးနိုင
်ဘူးဒီဂျီနီမြို့နယ်မှုတွေအကြောင်းပြောရင်ဆက်ပြီးပြောချင်တာမေးချင်တာပေါ့နော်ဟိုပြည်သူနိုင်ငံသားရေးဝန်ကြီးကအခုအရာဝတီတိုင်းတော့စိတ်ဝင်စားတယ်လို့သူနှစ်ခါရှိပြီးလာတော့နော်ဆိုတော့ဘလိုကဏ္ဍတွေမှာရင်းနှီးမြှုပ်နှံမှုစိတ်ဝင်စားကျွန်တော်တို့ကြားတာသူနောက်ဆုံးတစ်ခေါက်လာတော့ကဒါရင်းနှီးကသက်ဆိုင်ရာစီးပွားရေးလုပ်ငန်းရှင်တွေပါတယ်ဝန်ကြီးနဲ့လည်းတွေ့တယ်ပြောပါတယ်ဒီဟိုပေါ့ဖြီးသွားလုပ်ငန်းပါညပြင်သစ်ဆိုတာဒါသူတို့ဒီဟာလည်းကြွန့်ကျင်ပြည်သားနေမျိုးဖြစ်တာဟိုရင်းနှီးတူဖော်ရေးလုပ်ငန်းတွေရာဗြိတန်ကလည်းအများကြီးတန်ဆာရတွေဆက်ပြိုးရေးကောင်းတယ်လို့တန်ဆာရတွေလည်းအများကြီးရှိတယ်နောက်တူရင်းစင်းနဲ့ပတ်သက်လည်းဝန်ကြီးတို့တန်တီတာကြီးအများကြီးလုပ်လို့ရတဲ့နေရာတွေရှိသေးတော့ဝင်ငွေရစရာနီလန်းနေအများကြီးရှိနေတော့ဒါတွေတို့မျက်စိကြတာဘာကိုတို့ပို့စေဝင်စားတယ်ဝင်ကျုပ်စကားပြောကြည့်တော့
ပြောခဲ့တယ်တော့ဟိုတရားနဲ့တရားဘုံနော်ဟိုအလာဘာတလာဘုံနော် ဟိုနည်းနည်းနည်းနည်းလုပ်ငန်းကြောင်းတော့မပြောပြဘူ
း
ဘာလို့လဲသူလာတာတော့သူသူ့ရဲ့ EU နိုင်ငံနေနဲ့ပတ်သက်တဲ့နိုင်ငံတွေပါလာရင်သူပါလာတာကိုကျွန်တော်နှစ်ခါလောက်ဟိုအလာဘတ်တလာဘတ်စကားပြောတယ်ကျန်တဲ့ကြောင်းရတော့ဟိုထရီထူးတော့မပြောဘူးဘာလို့ကျွန်တော်တို့ဘက်ကတော့သူဒီယင်းနှိမ့်နှံ့ဥပါရီမှာတော့သူ positive ဘက်ကနေဆောင်းတယ်လို့ကျွန်တော်မြင်ပါတယ်ကျန်တဲ့ထားတော့ထရီထူးသူနဲ့ပတ်သက်ပြီးတော့တိတ်ပြီးတော့ကျွန်တော်ထရီထူးသိမ့်မသိဘူး
ဒီတရားဥပဒေစိုးမိုးရေးအားနေတယ်အားနေတယ်လေလူတွေကပြောကြတာပဲအချင်းပြချစားမှုကလည်းအာခရက်ဒီအရင်တုန်းကအတိုင်းပဲပြောကြတာရှိတာပဲအချင်းတိုင်းတာတကူဒီဒီကိစ္စတွေလိုတာတော့မှန်တာပေါ့ဒီတရားဥပဒေစိုးမိုးမှုမရှိဘူးလို့အချင်းပြချစားမှုလို့ဆိုတာတကူနဲ့တကူနည်းနည်းတချို့ကိစ္စတွေမှာဆက်ဆံနေတာတွေချက်လွှဲနေတာတွေရှိတော့ဝင်းကျုပ်ဒီကိစ္စနဲ့ပတ်သက်ပြီးပြည်သူတွေကိုအခုပြောမယ်ဆိုလို့ရှိရင်ဒီအာဂရီလိုက်စားမှုတိုက်ဖြည့်ရေးဒီတရားဥပဒေစိုးမိုးမှုဒီကိုတိုင်းဒေသကြီးတွေမှာပြည်သူတွေအေးချမ်းသာနေနိုင်မှုအရေးတွေကိုဒီယုံကြည်နေနေအောင်စစ်ချမ်းသာနေနေအောင်သူတို့ဆိုရင်လည်းမဟုတ်ပါဘူးဆိုတော့ဝင်းကျုပ်ဒီလိုပြောမယ်အဲ့ဒါဆို
အဲ့လိုပါပဲဟိုကျွန်တော်တို့တိုင်းဒေသကြီးစုကနေရောပြည်ရင်ဆိုးတဲ့တွေရောပြည်သူစုကနေဆောင်းနေပါတယ်ဆောင်းနေတိုင်းနာမှာလည်းကိုခေကဟိုနော်ဟိုလူမှုကွန်ရက်တွေကမြန်တော့မြန်တာလည်းတကြောင်းပါတယ်အဲ့မှာကျွန်တော်သတင်းတစ်ခုရပြီဆိုရင်ဟုတ်ချင်းမဟုတ်ချင်းကိုကွန်မန်းလုပ်ရပါတယ်အဲ့ကွန်မန်းလုပ်ပြီးကမှကျွန်တော်အတီးပြူကဟိုဆက်ဆောင်ရပါတယ်အဲ့တော့ချိုးရတော့လေဟိုကိစ္စတစ်ခုလေးမှလည်းစိတ်မကြည်နပ်မှုမရှိတာနဲ့အကြီးကြီးပြောလိုက်တာရှိ
တယ်ဆိုရှယ်မီဒီယာအရန်ကြောက်စရာကောင်းတယ်အ
ဲ့တော့ဒီဆိုရှယ်မီဒီယာရောဟိုကျန်တဲ့မီဒီယာရောအဲ့တော့သူတို့ပြောလိုက်တဲ့မှာရောကျွန်တော်တို့လူသူတို့ကွန်မန်းလုပ်တာလားဒါပေမဲ့ကျွန်တော်တို့တိုင်းနေတဲ့အစိုးရအနေနဲ့အဲ့လူတွေမဖြစ်နိုင်အောင်နောက်ဆုံးကျန်တဲ့ခုနကကျွန်တော်ပြောသူကကျန်တဲ့ကျန်တဲ့ပြည်ညာဒီမှာမရှိပါဘူးကျွန်တော်တို့ကကျန်တဲ့တဲ့ပြည်ညာဒီမှာမတူမြောက်တော့မပြောလို့ဘူးဗျာကျွန်တော်တို့ယာယီမှုဆိုတာကတော့သိမှာပေါ့ကြားပါဘ
ူးကြားပါဘူ
းနော်အုတ်ချုံမှုအောင်မှာယာယီမှုရှိရင်ဟ
ု
တ်အဲ့ယာယီမှုတွေအထိကျွန်တော်တို့ကရှော့မတ်သက်တွေတင်းတန်းနေပေးထားပါတယ်အဲ့ဒါကျွန်တော်တို့တိုင်းမယ်လုပ်တယ်လို့ကျွန်တော်မြင်ပါတယ
်ဘလို့ဘလို့တင်းတန်းနေလဲဘုံကြီးပြောတတ်လို့ရအောင
်သူရဲ့သူကအုတ်ချွေးမှုရဲ့လက်တံလေးပေါ့ဗျာ
ဟုတ်အ
ဲ့တော့ဒီတရားဥပဒေစိုးမိုးမှုနဲ့ပတ်သက်ပြီးတော့ရှင်းနေသူတရားသူကြီးတရားဥပဒေရာရှိတွေရောအုတ်ချွေးမှုတွေရောသက်ဆိုင်ဌာနတွေရောသူတို့ရှော့မတ်သက်တွေပေးထားတယ်အွန်ဂျောထရိနီလည်းပေးထားတယ်အဲ့တော့ကျန်တဲ့နေရာမှာတော့အုတ်ချွေးမှုအစ်င်းလောက်ပဲဒီထရိနီပေးထားတယ်ပေါ့နော်ကျွန်တော်တို့တိုင်းကအဲ့ဓာတွေရော်တော်ဖြစ်ဖို့အတွက်အတုနဲ့နေနဲ့ယာယီမှုဥပမာဗျာအုပ်စုတစုမှာအုပ်ချုပ်မှုရှိမှာအဲ့မှာ6ရွာရှိမှာဆိုရင်အဲ့6ရွာတွေကဟာယာယီမှုတွေအဲ့ယာယီမှုတွေတိကျွန်တော်တို့သင်တန်းပေးတာလေအဲ့တော့သင်တန်းပေးထားပြီးဘာလို့သင်တန်းပေးထားလဲဆိုတော့ကျွန်တော်တို့တရားဥပဒေစိုးမိုးမှုအဓိကထားပါတယ်အဲ့မှာလူကုန်သားတွေလူကုန်ကူးမှုတွေဘယ်လိုဖြစ်နေလဲမွေးစည်းဝါးတွေဘာဖြစ်နေလဲအဲ့ဒါတွေဆိုလို့ရှိရင်ကျွန်တော်ဒီတိုင်းတိုင်းအစိုးရကို message မြန်မြန်ရောင်းနိုင်အတွက်အဲ့မှာအောက်မှာ gap ဖြစ်နေတဲ့เนี่ยเอาจนเราตินแน้มไปพี่รอแ
กใหญ่ล่ะ
ตรุบากวนเยตะเผยซาวยนะเออตรุก็นี่พี่รออุชุยมุไปมาน้อสิอุชุยมุเนี่ยยายมุเนี่ยจํามาคนละชิเป็ดอืมเออจนเราเฉยมุเราไปผู้อสิทธิ์ชื่อเออยายมุอ่ะตัวยาได้ดิตุเสไอ้ญีเตียด้วยมาชื่อเมสเสจกูตุอุชุยมุตินแน้มไปมาอุชุยมุเมนอุชุยมุไปเมนอุชุยมุมานี่จนต้ายใส่อีซูอ่ะเออดิเมสเสจยกลงชื่อဒီတရားဥပဒေစိုးမိုးရေးကဏ္ဍမှာပုံမှန်နဲ့တော့မြန်တယ်အဲ့ဒါတော့အဲ့လိုဖြစ်အောင်ကျွန်တော်ကိုယ်ရဲတဲ့ဘက်ကျွန်တော်တိုင်းနိုင်ငံအစုအဝေးနဲ့စောင့်ရင်ထားပါတယ
်ကိုစောင့်ဝင်းလိုက်တင်ဆက်တဲ့မြမရေးရာဆွေးနွေးခန်းအစီအစဉ်ပါရှင်ဒီအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့စနေညနေခင်းအစီအစဉ်မှာလည်းကြည့်ရှုအားပေးနိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6153လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွက်တော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာပါမြန်မာပြည်ကပေးစာများထူးခြားစံပြကပ္ပသတင်းများအစီအစဉ်ကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ရမှာပါ ICOE အစီရင်ခံစာဘလောက်အကျိုးသက်ရောက်မှုရှိမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်ရှင်
ဒီမှာအစိုးရကဖွဲ့စည်းပေးထားပြီးဖိလစ်ပိုင်သံအမတ်ကြီး Miss Rosario Menalo ဦးဆောင်တဲ့လွတ်လပ်သောစုံစမ်းစစ်ဆေးကော်မရှင်အဖွဲ့ ICOE ဟာကော်မရှင်ရဲ့အပိသက်အစီရင်ခံစာကိုဇန်နဝါရီ20ရက်နေ့ကနိုင်ငံတော်သမ္မတဆီပေးအပ်ခဲ့ပါတယ်။အဲဒီနောက်ဇန်နဝါရီ21ရက်နေ့မှာအစီရင်ခံစာအကျဉ်းကိုနိုင်ငံတော်သမ္မတရုံးဝက်ဆိုက်မှာတင်ပြီးအများပြည်သူသိအောင်ထုတ်ပြန်ပါတယ်။ဒါဟာမြန်မာနိုင်ငံအနေနဲ့ကိုယ်တိုင်လက်မှတ်ရေးထိုးထားတဲ့ Genocide Convention ကိုချိုးဖောက်တယ်ဆိုပြီးအပီပီဆိုင်ရာတရားရုံး ICJ မှာဂမ်ဘီယာနိုင်ငံကတရားစွဲထားတာကိုဂျာပြအမိတ်တရားချမှတ်ဖို့နှစ်ရက်လောက်အလိုမားမှထုတ်ပြန်တာဖြစ်လို့အဲ့ဒီတရားရုံးရဲ့ဆုံးဖြတ်ချက်အပေါ်ဒီစုံတရားသက်ရောက်မှုတော့ရှိမသွားခဲ့ပါဘူးမြန်မာနိုင်ငံအစိုးရအနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာအာဇာအဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ဒါကိုတပ်မတော်ကနှိမ်နင်းနောက်ပိုင်းသန်းတဝက်ကျော်ရှိမဲ့မွတ်စလင်ကြီးရွာသားတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးတဲ့ဖြစ်ရပ်ကြီးပေါ်ပေါက်ခဲ့ပါတယ်ဒီဖြစ်စဉ်အတွင်းလုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့စီရဆိုးမှုတွေကျူးလွန်ခဲ့သလားလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့သလားဆိုတာကိုမြန်မာနိုင်ငံဘက်ကစုံစမ်းရေးကော်မရှင်အမျိုးမျိုးဖွဲ့ပြီးစုံစမ်းစစ်ဆေးတာတွေ့ရှိချက်တွေထုတ်ပြန်တာလုပ်ခဲ့ပေမဲ့နိုင်ငံတကာအသိုင်းအဝိုင်းကအတိမတ်ပြုလက်ခံတာမျိုးတော့မရှိခဲ့ပါဘူးအခု ICOE ရဲ့အစီရင်ခံစာဘာတွေထူးခြားသလဲဘလို့အချက်လက်တွေဖော်ပြထားပြီးဘယ်အတိုင်းတာအထိအကျိုးသက်ရောက်မှုရှိနိုင်မလဲဆိုတာလေ့လာကြည့်ကြရအောင်ပါ
ရခိုင်ပြည်နယ်မြောက်ပိုင်းမှာအစာအကျန်းဖက်အဖွဲ့ကိုမြန်မာတပ်မတော်ကနှိမ်နင်းခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်လို့နိုင်ငံတကာအသိုင်းအဝိုင်းရဲ့ဝေဖန်မှုတွေပေါ်ထွက်လာပြီးတဲ့နောက်ပိုင်းပြည်ရင်းမှာကော်မရှင်အမျိုးမျိုးဖွဲ့ပြီးစုံစမ်းစစ်ဆေးတာလုပ်ခဲ့ပါတယ်။အစိုးရဘက်ကဒုသမရာဦးမြင့်စွေခေါင်းဆောင်နဲ့စုံစမ်းရေးကော်မရှင်ဖွဲ့ပြီးစုံစမ်းစီတာမျိုးရှိတယ်လို့တပ်မတော်နဲ့ပြည်ထောင်ဝင်ကြီးဌာနတွေဘက်ကလည်းတရားကော်မရှင်တွေဖွဲ့ပြီးစုံစမ်းစစ်ဆေးတာထုတ်ပြန်တာလုပ်ခဲ့ပါတယ်။ဒီထုတ်ပြန်ချက်တွေကိုနိုင်ငံတကာအသိုင်းအဝိုင်းကယုံကြည်မှုမရှိသလိုလက်လဲမခံကြပါဘူးအလားတူကုလသမဂ္ဂအချက်လက်ရှာဖွေမစ်ရှင် FFM ဖွဲ့စည်းပြီးတော့လေမြန်မာအစိုးရကအတိအမှန်မပြုရခိုင်ပြည်နယ်မြောက်ပိုင်းဝင်ရောက်ခွင့်မပေးလို့ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်စခန်းတွေလောက်ကိုပဲတွားပြီးတော့မေးမြန်းအစီရင်ခံစာထုတ်တာမျိုးလုပ်ခဲ့ပါတယ်ဒါတွေနဲ့ပတ်သက်လို့ ICOE အဖွဲ့ကောက်ချက်ချတာကတော့ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးနိုင်ငံတကာအဖွဲ့အစည်းများမှထုတ်ပြန်သည့်အစီရင်ခံစာများပါပြောဆိုရေးသားချက်များတွင်ကြီးမားသည့်ကွဲလွဲကွာဟချက်များတွေ့ရတဲ့ကဲ့သို့ပြည်ရင်းအဖွဲ့အစည်းများမှထုတ်ပြန်သည့်အစီရင်ခံစာများပါပြောဆိုရေးသားချက်များတွင်လည်းအလားတူအခြေအနေမျိုးကိုတွေ့ရှိရပါသည်ဆိုပြီးဖြစ်ပါတယ်။အတိတ်ဘက်ကတော့ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးနိုင်ငံတကာအဖွဲ့အစည်းတွေရဲ့ထုတ်ပြန်ချက်တွေမှာဘင်္ဂလားဒေ့ရှ်တစ်ဖက်ချမ်းကပြောဆိုချက်တွေကိုပဲအခြေပြုထားပြီးချက်ကားပြောဆိုမှုတွေတစင်ကြားပြောဆိုမှုတွေအများကြီးတွေ့ရတယ်လို့မြန်မာနိုင်ငံဘက်ကအစီရင်ခံချက်တွေမှာတော့လုံခြုံရေးတပ်ဖွဲ့တွေကဘာအမှားမှမလုပ်တဦးတယောက်ချင်းစီကအမိတ်မနာခံပဲလှုပ်တာမျိုးရှိနိုင်တယ်ဆိုပြီးဘာပြဿနာမှမရှိတဲ့အောင်ထုတ်ပြန်လိရှိတာကိုဆိုလိုတာပ
ါအခု ICOE အစီရင်ခံစာကတော့အဲ့ဒီနှစ်မျိုးစလုံးနဲ့ခြားနာပြီးရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်တွေနဲ့ဆိုင်တဲ့တမိုင်းကြောင်းပြည်ပခန့်ဖြစ်ပွားခဲ့တဲ့အခြေအနေအစဉ်စစ်စတာတွေကိုတပတ်တိတန်ကြကြဖော်ပြထားပါတယ်ကော်မရှင်ဟာဘင်္ဂလားဒေ့ရှ်အစိုးရရဲ့ခွင့်ပြုချက်မရလို့ဒုက္ခသည်စခန်းရောက်မွတ်စလင်တွေကိုတွစ်ဆုံမေးမြန်းခွင့်မရခဲ့ပေမဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်တွေအပါအဝင်ဒေသခံတွေတပ်မတော်သားတွေအပါအဝင်လူညုံရေးတာဝန်ရှိသူစုစုပေါင်း1500လောက်ကိုတွဲဆုံမေးမြန်းစုဆောင်းနိုင်ခဲ့ခြင်းဟာထူးခြားပါတယ်။ကော်မရှင်ရဲ့တွေးရှိချက်တွေထဲမှာအာဇာအကြမ်းဖက်အဖွဲ့ကရော မြန်မာတပ်မတော်နဲ့လုံခြုံရေးအဖွဲ့ဝင်တွေဘက်ကပါစစ်ရဆိုးမှုတွေကျူးလွန်ခဲ့တာတွေ့ရှိတယ်လို့ဖော်ပြထားပါတယ်။ဒါတွေမကအယက်သားတွေကိုတတ်ဖြတ်တာ၊အင်အားမမျှမတသုံးစွဲတာ၊လူရဲမှုကျူးလွန်တာ၊မွတ်စလင်တွေစွန့်ခွာသွားတဲ့နေအိမ်တွေကိုဖျက်ဆီးတာစတဲ့ရဆိုးမှုတွေကျူးလွန်ခဲ့တယ်ဆိုပြီးလဲဖော်ပြထားပါတယ်။
တမရော်ရဲ့စီရေးကာလတည်ဆုံးသူအရေးအတွက်နဲ့ပတ်သက်ရင်အစိုးရဘက်ကထုတ်ပြန်ထားတာကအာဆာအဖွဲ့ဝင်386ယောက်အပါအဝင်စုစုပေါင်းလူအယောက်900ကျော်တည်ဆုံးတယ်လို့ဆိုပါတယ်။ ICO ၏အစီရင်ခံစာမှာတော့မင်းကြီးရွာတရွာတဲမှာကိုလူ900ကနေ600ချွတ်ပြင်းရွာမှာ100ဝန်းကျင်မောင်နှုရွာမှာ100ကနေ200ကြားတည်ဆုံနိုင်တယ်လို့ဖော်ပြပါရယ်အခြားကြေးရွာတွေမှာလည်းအသေးအပြောက်တွေရှိခဲ့ပေမဲ့အတိအကျမသိနိုင်ဘူးလို့ဆိုပါရယ်ဘာဟာအစိုးရထုတ်ပြန်ချက်နဲ့ရောနိုင်ငံတကာအတိုင်းဝိုင်းကဆွဆွဲနေတဲ့မွတ်စလင်ကြေးရွာသား6000 9000လောက်တပ်ဖြတ်ခံလိုက်ရတယ်ဆိုတာနဲ့ပါအတော်လေးခြားနာတာတွေ့မြင်ရပါတယ်အာရမပြုကျင့်မှုမှာခိုင်လုံတဲ့တက်တည်မတွေ့ရတာကလွဲရင်နေအိမ်တွေမိရှို့မှုတွေနဲ့ပစ္စည်းခိုးယူမှုတွေကိုတော့လုံခြုံရေးတပ်ဖွဲ့ဝင်တွေကရောအရက်သားတွေပါကျူးလွန်ကြတယ်။အဓိကကြတာကတော့ဒီလိုကျူးလွန်တာတွေကိုလုံခြုံရေးတပ်ဖွဲ့တွေကတားမြစ်ဖို့ပြက်ကွက်ခဲ့တယ်ဆိုပြီးတိတိကျကျထောက်ပြထားပါတယ်။မြန်မာနိုင်ငံဘက်ကဒီထုတ်ပြန်ချက်မျိုးထွက်လာတာပထမဦးဆုံးလို့ပြောနိုင်ပါတယ်။ICO ၏အစီရင်ခံစာထုတ်ပြန်ပြီးတဲ့နောက်တက်မတော်ဘက်ကကြီးညာချက်တည်းရဲ့ထုတ်ပြန်ရမှာအစီရင်ခံစာကိုလေ့လာသွားမယ်။အစီရင်ခံစာမှာပါတဲ့စစ်ရာဇဝတ်မှုတွေနဲ့ပတ်သက်ရင်ပြစ်မှုတစုံတရာကျူးလွန်ကြောင်းခိုင်လုံတဲ့တပ်တွေအထောက်ထားတွေရှိခဲ့ရင်စစ်ဖက်တရားရုံးတွေကနေစစ်ဆေးအရေးယူမယ်ဆိုပြီးဖော်ပြခဲ့ပါတယ်။ ICO ၏အစီရင်ခံစာတစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်နိုင်ငံတကာကဆွဆွဲသလိုမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့စစ်ရာဇဝတ်မှုကျူးလွန်တာနေအိမ်တွေကိုမီးရှို့တာမီးရှို့တာတွေကိုမတားဆီးတာပစ္စည်းတွေကိုခိုးယူတာစတာတွေကိုညှင်းပယ်ထားတာမရှိတဲ့အတွက်နိုင်ငံတကာအတိုင်းဝိုင်းတချို့လက်သင့်ခနိုင်လောက်เสียရှိနေပါတယ်။ဂျီနိုဆိုင်းလို့ခေါ်တဲ့လူမျိုးတုံးတပ်ဖြတ်မှုမျိုးကိုတော့ကျူးလွန်ခဲ့ခြင်းမရှိဘူးလို့ဆိုပါတယ်
။ဒါပေမဲ့ကော်မရှင်ဟာဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်စခန်းတွေကိုဝင်ရောက်စုံစမ်းခွင့်မရခဲ့တာကြောင့်ကုလသမဂ္ဂရဲ့ FFMM အစီရင်ခံစာကိုကျော်လွန်ပြီးအရေးပါဖို့ဆိုတာကတော့ဖြစ်နိုင်ပွဲသိမ့်မရှိသေးပါဘူး။အစီရင်ခံစာထဲမှာဘင်္ဂလားဒေ့ရှ်ဘက်ရောက်နေတဲ့ဒုက္ခသည်တွေကိုတွေ့ဆုံမေးမြန်းစုံစမ်းမှုအပါအဝင်အချက်တချို့ကိုဆက်ပြီးလှုပ်သင့်သေးကြောင်းအကြံပြုထားတာကြောင့်စုံစမ်းမှုတချို့ကိုအသေးစိတ်ဆက်ပြီးလုပ်နိုင်ရင်အစီရင်ခံစာပါအရက်ဘက်စစ်ဘက်ရာဇဝတ်မှုကျူးလွန်တာတွေကိုတိတိကျကျအရေးယူပြနိုင်ရင်အစီရင်ခံစာရဲ့သက်ရောက်မှုအားကောင်းလာမှာဖြစ်တယ်လို့နိုင်ငံတကာရဲ့ဝေဖန်ပြစ်တင်မှုတွေရော့ကျလာနိုင်ပွဲရရှိပါကြောင်းတင်ပြလိုက်ရပါတယ်
ဥစီတူအောင်မြင်တင်ဆက်နေတဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ပါရှင်အခုတော့အင်္ဂါနေ့ညဓာတ်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုမိတ်ဆက်ချင်ပါတယ
်ဘရော့ချ်မယ်ခရိုနာဗိုင်းရပ်စ်ကူးစက်မှုဟာရေပေါ်ကမ္ဘာကျန်းမာရေးခြေနေဖြစ်တယ်လို့ WHO ကမ္ဘာကျန်းမာရေးဖွဲ့ကြီးကကြေညာလိုက်ပါပြီမြန်မာအင်းကြီးချင်းနိုင်ငံဖြစ်တဲ့တရုတ်နိုင်ငံကနေပြီးတော့စခဲ့တဲ့ဒီရောဂါပိုးကြီးဟာယောဂအတော်များများကူပါနိုင်ငံအတော်များများကူပါကူးစက်လာတဲ့အပြင်လူလူချင်းကူးစက်တဲ့လက္ခဏာတွေပါတွေ့လာတာမို့လို့ခီးသွွာလာမှုတွေကိုကန့်သတ်လုပ်လာပြီးတော့နိုင်ငံအလိုက်ကျန်းမာရေးအရေးပေါ်ခြေနေတွေပြင်ဆင်နေကြရပါတယ်မြန်မာနိုင်ငံနေနဲ့ဘာတွေပြင်ဆင်ထားပြီလဲလူတွေစိုးရိမ်မှုတွေအတူပဲသတင်းမှားတွေကိုရောဘယ်လိုမျိုးစီစစ်ကြမလဲလာမယ့်အင်္ဂါနေ့ညဒဲရီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပေါင်းဆွေးနွေးမြင်းများလို့သူတွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြီးပို့ထားမယ်ဆိုရင်တော့တဲ့ရည်လေးလိုက်အစီအစဉ်နှင်းထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်တွေကိုစာနဲ့ဖြစ်စေ၊တန်ဖိုင်နဲ့ဖြစ်စေကြိုတင်ပြပို့ထားနိုင်ပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ်က0232028255ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများညမှာတော့ရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
ကိုဒါနီယိုစီစဉ်တင်ဆက်မဲ့အင်္ဂါနေ့ညဓာတ်ရိုက်လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။အခုတော့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။မတ်အေးတန်နာကျော်ကတင်ဆက်ထားပါရရှင
်။မင်္ဂလာပါရှင်။VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။
နောက်ပိုင်းမှာတော့တောရရှင်နေချင်းချင်းပြေးပို့လာတဲ့မေတ္တာဒီလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုအရင်ဦးဆုံး VOA Facebook စာမျက်နှာပေါ်မှာ review မှတ်ချက်တူလေးတွေရေးလာကြတဲ့တောရရှင်နေရဲ့စာတူလေးတွေကိုဖော်ပြပေးခြင်းပါတယ်။ဥချော်တက်ဦးဆိုတဲ့တောရရှင်ကတော့ VOA ကိုအမြဲတမ်းအားပေးနေပါတယ်။ VOA သတင်းတွေကိုအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေတဲ့အတွက်ကျေးဇူးတင်ပါတယ်။ဆိုပြီးတော့ကျမတို့ကိုလာပြီးတော့ချီးကျူးထားတာပါ။ခင်တန်းဆိုတဲ့တော်ရရှင်ကလည်း VOE ကထုတ်လွှင့်ချက်တွေကအတိညာတိုးပွားစေလို့ကျေးဇူးပါတဲ့ဟုတ်ကဲ့ဝမ်းသာပါတယ်တင်မြင့်ဆိုတဲ့တော်ရရှင်ကတော့အင်းသူကအင်္ဂလိပ်လိုရေးထားတာပါသူရေးထားတာပြန်ပြောရမယ်ဆိုရင်တော့သတင်းတွေကိုတဲ့အချိန်နဲ့တပြေးညီနောက်ပြီးတော့သတင်းတွေကိုစုံစုံလင်လင်ဖော်ပြပေးတဲ့အတွက်ကြောင့်မလို့ကျေးဇူးတင်ပါတယ်နေ့စဉ်နားထောင်ဖို့အတွက် VOE ကထိုက်တန်ပါတယ်လို့ရေးလာပါတယ်ဗီယိုရဲ့ထုတ်လွှင့်ချက်တွေအောက်မှာလာရေးတဲ့သောရရှင်တချို့တွေမှာတော့လွင်ဆိုတဲ့သောရရှင်ကကျန်းမာရေးသုတများစွာရရှိရတဲ့အတွက်ကျေးဇူးပါတဲ့အခုတလောကမ္ဘာမှာကြောက်လန့်နေကြတဲ့ကိုရိုနာဗိုင်းရပ်စ်မြန်မာနိုင်ငံမှာတော့ဝူဟန်ဗိုင်းရပ်စ်လို့ပြောနေပါတယ်ဒီဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့သတင်းတွေထုတ်လွှင့်ပေးတဲ့အတွက်ကြောင့်မလို့ဒီသောရရှင်ကျေးဇူးတင်ကြောင်းရေးလာတာဖြစ်ပါတယ်ဒီဗိုင်းရပ်စ်အသိပညာပေးဒီအမေရိကန်ပြည်ထောင်စုမှာရောက်ရှိနေတဲ့မြန်မာဆရာဝန်တယောက်နဲ့ဆက်သွယ်မေးမြန်းချက်နဲ့ပတ်သက်လို့သောရရှင်ကရေးလာကြတာတွေကိုလည်းနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးသွားပါမယ်နော်ကျမတို့စီကမက်ဆင်ဂျာကနေပြီးရေးလာတဲ့သောရရှင်နေထဲမှာတော့ကောင်းဆက်မန်ဆိုတဲ့သောရရှင်က VOE ရေးတဲ့ VOE ကိုလိုက်တာမပေးပြတာပါသူကအောက်ကနေကြိုက်တယ်ဆိုပြီးလက်မလေးထောင်ပြတာကိုပြောတာပါသူအဲ့ခလုတ်လေးသာမှနှိပ်ဖြစ်တာတဲ့ VOE ကိုအမြဲတမ်းနားထောင်ဖြစ်ပါတယ်ကျေးဇူးပါ VOE အဖွဲ့သားများတဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်ဖီဖီစီစနေကိုနေနားဆင်ရင်လည်းအောက်မှာရေးလာတဲ့သောရရှင်နေထဲမှာနောက်တစ်ယောက်ကတော့ကြော်လင်းနိုင်ဆိုတဲ့သောရရှင်မှာသူကမြန်မာနိုင်ငံမှာထုတ်လွှင့်တဲ့မြမအတန်ကဒီလိုသတင်းမှန်တွေကိုပြည်သူတွေကိုဘာလို့ချမပြတာလဲမြမအတန်ကိုပြောပြပါတယ်ဟုတ်ကဲ့နားထောင်ကျင်တဲ့သူတွေတိုင်းရိုက်ပြောစီချင်ပါတယ်နော်ခါဖုံလာဟီဆိုတဲ့သောရရှင်သူနာမည်ကတော့ကျွန်မထွက်တာမှားနိုင်ပါတယ်အင်္ဂလိပ်လိုရေးထားပြီးတော့ဟိုအတန်ထွက်ရခက်တဲ့နာမည်မျိုးဖြစ်လို့ပါဒီသောရရှင်ကတော့သူရေးတဲ့အဓိကအကြောင်းအရာကတော့နိုင်ငံတကာသတင်းတွေအမြင်နာဆင်နေတဲ့သောရရှင်ဖြစ်ပါတယ်တဲ့ကျမတို့ကိုအသိပေးလာပါတယ်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ရှင်ခုနကတော့ပြောသွားတယ်ကိုရိုနာဗိုင်းရပ်စ်ကိုရိုနာအဆုတ်ရောင်ယောဂါပိုးအနေအကြောင်းဟိုဒီမြန်မာဆရာဝန်တယောက်နဲ့ဆက်သွယ်မေးမြန်းချက်ကိုထုတ်လွှင့်ပေးခဲ့တာပေါ်မှာသောရရှင်နဲ့ရေးလာကြတာကိုပြောပြချင်ပါတယ်ဒီဆက်သွယ်မေးမြန်းခန်းနဲ့ပတ်သက်ပြီးတော့မသိတဲ့သောရရှင်တွေလည်းသိသွားအောင်ပြောပြရမယ်ဆိုရင်တော့ကမ္ဘာနိုင်ငံတော်တော်များများကိုကူးစက်ပြန့်နှံ့နေတဲ့ကိုရိုနာဗိုင်းရပ်စ်ကဆေးဝါးကုသမှုအပိုင်းမှာရောနှီးပညာအပိုင်းမှာပါမြန်မာနိုင်ငံမှာအားနည်းချက်ရှိတဲ့အတွက်တရုတ်နိုင်ငံနဲ့နေချင်းထိစပ်နေတဲ့မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနေနဲ့ဘယ်လောက်ရှိလဲဆိုတာကိုအမေရိကန်ပြည်အောင်စုညိုရမြို့က Week of Heights ဆေးဝါးကုသမှုဌာနဒူဥက္ကဋ္ဌကူးစက်ရောဂါအထူးကဒေါက်တာဇေယသက်ကိုကျမတို့ viewer ကမဲ့အင်ဂျင်ကဆက်သွယ်ပြီးတော့မေးမြန်းထားတဲ့သတင်းနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တွေကတော့မှတ်ချက်တွေကတော့အများကြီးပါတချို့ကလည်းဒီဘာသာရေးလိုက်စားရောဂါတွေမကူးစက်ဘူးဆိုတာမျိုးဒီမြန်မာနိုင်ငံကကန်ထူးလို့ဒီယောဂါမကူးစက်သေးဘူးဆိုတာမျိုးတွေပါရေးလာကြတာတွေတွေ့ရပါတယ်အခုတော့လေမြန်မာနိုင်ငံမှာဒီယောဂါပုံနဲ့တန်တရားရှိတဲ့လူနာတွေ့ထားရပြီလို့ဆိုထားပါတယ်နော်ဒီမှာသောရရှင် link ကိုကဒီသတင်းမျိုးမျှော်နေတာကြားပါပြီဘယ်သူများတင်မလဲလို့စောင့်မျှော်နေတာအခုလို့တင်ဆက်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်တဲ့နောက်ထပ်ကိုမိုးဆိုတဲ့သောရရှင်ကတော့မြန်မာနိုင်ငံမှာခင်မီရဲ့စစ်ဆေးရေးဤပညာတွေမရှိလို့ဘာမှမသိရတာပါတဲ့မြန်မာနိုင်ငံထဲမှာယောဂါရှာဖွေတွေ့ရှိမှုအစပိုင်းမှာတွေ့ရဘူးဆိုတာနဲ့ပတ်သက်ပြီးတော့သူရေးလာတာဖြစ်ပါတယ်ပုံမြင်လေးကကောင်းလေးဆိုတဲ့သောရရှင်ကတော့
မြန်မာနိုင်ငံမှာဆိုကျွမ်းကျင်တဲ့ဒေါက်တာလည်းမရှိပါဘူးနိုင်ငံခြားသွားကူဖို့ပတ်စံလည်းမရှိပါဘူးဒါကြောင့်ဆင်းရဲနှပ်ပါတဲ့သူတွေဖြစ်ခဲ့ရင်သေဖို့ပဲရှိပါတယ်နိုင်ငံအကြီးအကဲများကဲတင်မှအသက်ရှင်နိုင်ပါလိမ့်မယ်ကူညီပေးကြပါခင်ဗျာ
ပုံမြင်လေးကကောင်းလေးဆိုတဲ့သောရရှင်အမြင်ဖြစ်ပါတယ်။မေမေဝင်းဆိုတဲ့သောရရှင်ရေးလာတဲ့မှတ်ချက်ကတော့
ယောဂါတွေကတမျိုးကလေးတွေကြောင်းရက်ရှည်လာတာကတမျိုးအမျိုးမျိုးနဲ့ဘာရီမန်းကိုမသိတော့ပါဘူး။ပညာရေးကလည်းရက်ရှည်ယူစရာမလိုဘဲနဲ့ကလေးတွေကိုနှိပ်စက်နေသေး။နေရဘူးယောဂါတွေကများနဲ့ဆရာမတွေလည်းတနာပါတယ်
။ဟုတ်ကဲ့ဒီမှာတော့ကိုနိုင်ဆိုတဲ့သောရရှင်ကဆရာကြီးခုလိုရှင်းပြပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဆိုပြီးတော့ဒေါက်တာဇေယသက်ကိုကျေးဇူးတင်ကြောင်းပြောလာပါတယ်ရှင်။ကြီးက ထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေထဲမှာဆိုရင်တော့ကျွန်တော်တို့အပတ်စဉ်နှစ်ကြိမ်ထုတ်လွှင့်ပေးတဲ့တိုက်ရိုက်လေလိုင်းအစီအစဉ်စနေတိုက်ရိုက်လေလိုင်းအစီအစဉ်နဲ့အင်္ဂါညတိုက်ရိုက်လေလိုင်းအစီအစဉ်တို့မှာပါဝင်ဆွေးနွေးခြင်းနဲ့သောရရှင်တွေစာရေးလာတာတွေတချို့ကအချိန်မလောက်တဲ့အတွက်ကြောင့်မလို့အားလုံးသိချပါမဖော်ပြပေးနိုင်ဘူးဖြစ်ပါရဲ့အဲ့ထက်ကစာတချို့ကိုရန်ဖန်ရန်ခါကျွန်မဒီမြန်မာပြည်ကပေးစာများအစီအစဉ်မှာဆက်ပြီးတော့ဖော်ပြပေးနေပါရဲ့နော်ပြီးခဲ့တဲ့တစ်ပတ်စနေကဆွေးနွေးသွားတဲ့အကြောင်းအရာဖြစ်တဲ့ဒီဇန်နဝါရီလ25ရက်နေ့ကဆွေးနွေးသွားတာပါမြန်မာအမှု ICJ ဆုံးဖြတ်ချက်နဲ့အကျိုးဆက်ဆိုပြီးတော့ခေါင်းစဉ်နဲ့တိုက်ရိုက်လေလံဆွေးနွေးခဲ့မှာ ICJ တရားသူကြီးတွေဆုံးဖြတ်ချက်ကမျှတမှုရှိလားနောက်ပြီးတော့ရိုဟင်ဂျာတွေပေါ်မှာလူမျိုးတွန်းအောင်ရှင်းလင်းမှုရည်ရွယ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကတရားလိုလို့ဆွဲခဲ့တာကြောင့်နိုင်ငံတကာမှာဟိုလီတကျော်ဖြစ်ခဲ့ရတဲ့ဒီအမှုကြောင့်မြန်မာနိုင်ငံရဲ့နိုင်ငံရေးလူ့အခွင့်အရေးပေါ်မှာဘလို့အကျိုးဆက်တွေမျှော်လင့်နိုင်လဲဆိုတာမှာသရရှင်တွေပြန်ပြီးတော့ဆွေးနွေးလာတဲ့နေရာမှာတော့သရရှင်ဦးတင်ငွေက
မြန်မာနိုင်ငံကလှုပ်လိုက်လို့ရှိရင်လဲကရှေ့ကပြေးပြီးတော့မြင်းကနောက်ကလိုက်တယ်လို့လုံနေတာပါတဲ့ရခိုင်အရေးခင်ဖြစ်တဲ့အချိန်မှာပြည်ပကအဝင်မခံပဲလူအခွင့်အရေးချိုးဖောက်မှုတွေမရှိဘူးဆိုပြီးတော့ကော်မရှင်အမျိုးမျိုးဖွဲ့စစ်လာတာနောက်တော့နိုင်ငံခြားသတင်းဌာနတွေကဖော်ပြချက်တွေကိုတော့မှညင်ခဲ့ပြီးနောက်ဆုံးကော်မရှင်ကြားမှာစစ်ရာဇဝမှုတွေကျူးလွန်မှုတွေရှိတယ်ဆိုတာပေါ်လာတယ်လို့အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတရားစွဲဆိုခံရမှဝန်ခံပါတယ်တဲ့ဒါပေမဲ့လူမျိုးတုံးတပ်ဖြတ်မှုမရှိဘူးလို့တင်ပြရှင်းလင်းခဲ့ပါတယ်ဒီတော့နိုင်ငံတကာကယုံကြည်မှုဘလောက်ရှိမလဲဆိုတာသိနိုင်ပါတယ်တဲ့ဒီနေရာမှာလူမျိုးတုံးအစုအဖွဲ့တစ်ခုကိုတပ်ဖြတ်တာတစ်ခုတည်းမဟုတ်ပဲလူအစုအဖွဲ့တစ်ခုကိုပညာရေးကျန်းမာရေးလွတ်လပ်စွာအသက်မွေးမြူခွင့်ရပ်တည်ခွင့်တွေကိုပိတ်ဆို့ထားရင်လဲလူမျိုးတုံးအမှုထဲပါတယ်လို့ကြားဖူးပါတယ်တဲ့ဒါကြောင့်ဂမ်ဘီယာရှေ့နေတွေကစစ်တွေအောင်မင်္ဂလာရပ်ကွက်ကိုဥပမာပေးပြီးတော့ ICJ မှာတင်ပြခဲ့တာတွေ့ရမှာပါတဲ့လူမျိုးတော့မဟုတ်ဘူးဆိုရင်ဒါကိုလည်းရှင်းရမယ်လို့ထင်ပါတယ်ဒီတော့ ICJ မှာတရားစွဲခံရတဲ့အတွက်နိုင်ငံရဲ့ဂုဏ်သိက္ခာကျဆင်းပါတယ်စစ်ဖက်အရက်ဖက်ပို့ပြီးတော့စီယုံလာနိုင်ပါတယ်နိုင်ငံတကာဆက်ဆံရေးမှာအခက်အခဲတွေတွေ့လာနိုင်တယ်လို့ထင်မြင်ယူဆမိပါတယ်ဆိုပြီးတော့ရေးထားပါတယ်ရှင
်ဒါကတော့ဥတင်ငွေဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့ပြန်ဆွေးနွေးလာတာပါမိချီလာဟာဥစိန်မောင်ကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ပြန်ပြီးဆွေးနွေးလာတာရှိပါတယ်စနေညတိုင်းရဲ့လေလိုင်းအစီအစဉ်မှာမဖော်ပြပေးနိုင်လိုက်လို့အခုဖော်ပြပေးခြင်းပါတယ်
ကမ္ဘာကမြန်မာနိုင်ငံကိုရိုဟင်ဂျာတွေအပေါ်လူမျိုးတုံးအောင်ရှင်းလင်းဖို့ရည်ရွယ်ပြီးတော့တိုက်ခိုက်တယ်လို့ဆွဆွဲခဲ့တယ်။ ICJ ကကြားနာခဲ့တယ်။မြန်မာနိုင်ငံကလူမျိုးတုံးအောင်ရှင်းလင်းတဲ့ရည်ရွယ်ချက်မရှိကြောင်းညင်းခဲ့တယ်။လူအခွင့်အရေးပြည်ထနာနဲ့ပတ်သက်လို့တော့ထိုက်တဲ့တလောက်ဝန်ခံခဲ့ရတယ်။လူမျိုးတုံးရှင်းလင်းဖို့ရည်ရွယ်ချက်ရှိကြောင်းဆွဆွဲချက်မှအပလူအခွင့်အရေးဆိုင်ရာပြည်ထနာမှာဆွဆွဲတင်ပြချက်တွေနဲ့မြန်မာနိုင်ငံရဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့စစ်ဆေးတွေ့ရှိချက်တွေတူညီတဲ့သဘောရှိတယ်တဲ့။ဒါကြောင့်မိုးချိုပြစ်မှာကိုထမ်းလက်နဲ့ကာလို့မရတော့ဘူးအဲ့ဒီတော့ ICJ ရဲ့ဆုံးဖြတ်တောင်းဆိုချက်၄ရက်ချမှတ်ခံရတယ်လို့ဆိုရတော့မယ်တဲ့အမှန်တရားကိုဖုံးကွယ်လို့မရဘူးဒါကြောင့် ICJ ရဲ့ဆုံးဖြတ်ချက်၄ရက်ဟာမှန်လိမ့်မယ်တရားမျှတမှုရှိမယ်လို့ဆိုရလိမ့်မယ်တဲ့မြန်မာနိုင်ငံဟာ ICJ မှာဆွဆွဲချက်တွေကိုတွားရောက်ခြေပဖြေရှင်းရကြတဲ့ကတိတ်ခါကြားခဲ့ရပြီးနိုင်ငံတကာရဲ့မယုံကြည်တဲ့အကြည့်နဲ့ကြည့်ချင်းခံရလို့နှစ်နာခဲ့ရပြီးမြန်မာနိုင်ငံဟာလူ့အခွင့်အရေးဖောက်ဖျက်ကျူးလွန်တယ်လို့သတ်မှတ်ခံလိုက်ရပြီးတဲ့ဒါဟာနိုင်ငံအတွက်တော့ကြီးမားတော့နှစ်နာဆုံးရှုံးမှုပါ ICJ ရဲ့ကြားဖြတ်ဆုံးဖြတ်ချက်ကြောင့်နိုင်ငံအတွက်ရွှင်ကြအရေးရှေ့ဆက်လောက်ရမယ့်အလုပ်တွေအခက်အခဲနဲ့ကြုံရတော့မယ်ရွှင်ကြကအပေါ်စီးနဲ့တောင်းဆိုမှုတွေကိုရင်ဆိုင်ရတော့မယ်စစ်တပ်ကိုထိန်းရကန်ရမယ့်အခြေအနေတွေရောက်တော့မယ်မှားမိတဲ့ဝန်တာခါစီလို့သာခံရတော့မယ်ကောင်းကျိုးကတော့မိမိရဲ့အင်အားအာဏာအရှိန်အဝါတွေကိုမစင်စားမစင်ချင်းလက်လို့စပဲသုံးနေတဲ့စစ်တပ်ကိုငါတို့ထင်တိုင်းလှုပ်လို့မရတော့ပါလားလို့အသိတရားရပြီးတော့ဆင်ချင်းသွားနိုင်မဲ့အကျိုးရတော့မယ်လို့ဆိုရလိမ့်မယ်ခင်ဗျာဆိုပြီးတော့ရေးထားပါတယ်ရှင်
။ဒါကတော့မြန်မာအမှု ICJ ဆုံးဖြတ်ချက်နဲ့အကျိုးဆက်ဆိုပြီးတော့ ICJ ရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံပေါ်မှာဘလို့ရိုက်ခတ်မှုတွေရှိလဲဆိုတဲ့အကြောင်းအရာကိုစနေညတိုင်းရဲ့လေလံစီစဉ်မှာဆွေးနွေးသွားတာသရရှင်နေပါဝင်ပြီးတော့ဆွေးနွေးလာကြတာဖြစ်ပါတယ်ရှင်။ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားတီလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့က ျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။အခုမြန်မာတိချစ်ဒေါ်ရရှင်နေအတွက်ဒီချင်းလေးတို့မေတ္တာဒီလက်ဆောင်ပေးခြင်းပါတယ်နော်။ဒီတစ်ပတ်တော့ဗန်နီဖြိုးတီဆိုထားတဲ့လမ်းခွဲပုံမြင်ဆိုတဲ့သတင်းလေးနဲ့ဖျော်ဖြေပေးချင်တာပါ။ဖြိုးတီချစ်တော်ရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါဦးနော်။
世界乱路啊追这么送到另一家里里那一堆我没路风雨飘给你你看谁谁家就别傲慢查看不要定律你进你人都骂也拉过这哪里个表里也不得难怪要被你要到灵媒Let it give up my tin to me Change out the thing you're the jewelry Kick down, come down, and get down, okay Me, 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 me
ဗန်နီဖြိုးတီဆိုထားတဲ့လမ်းခွဲပုံမြင်ဆိုတဲ့သတင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်းဖွင့်စာတွေနဲ့တေးသတင်းတောင်းလာတွေကိုတင်းနှင်းတွေနဲ့ညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်ဒီမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ဗီဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်။တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုဗီဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်။ကျမတို့ရဲ့ website လိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
ဒါနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာများအစီအစဉ်ပါရှင်ဒီစီစဉ်ကနေ VOA မြန်မာပိုင်းအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်ရှင်အခုတော့ထူချာဆံပြကပ္ပသတင်းများအစီအစဉ်ကိုမက်ခင်ဖြူထွေးနဲ့အတူကိုငင်းချမ်းကတင်ဆက်မှာပါUK နိုင်ငံ Bristol မြို့မှာမောင်းသူမဲကားတွေကိုစတင်စမ်းသပ်နေပါပြီ BECOM ကုမ္ပဏီရဲ့မောင်းသူမဲကားတွေကိုကြည့်ချက်တဲ့သူအထဲမှာလိုက်ပါခြင်းမရှိဘဲအများပြည်သူအသုံးပြုတဲ့လမ်းတွေပေါ်မှာပရမအုပ်ဆုံးအကြိမ်စမ်းသပ်ခဲ့တာပါဒီကားတွေကို Uber လို Grab လို့ကားငှားလို့ရတဲ့ App ကလေးတွေထည့်ထားတဲ့ Smartphone လေးတွေသုံးပြီးတော့လည်းငှားရမ်းလို့ရအောင်လုပ်ထားတာပါတယ်ဒီမောင်းသူမဲကားလေးတွေကိုအာယုံခံကိရိယာရေဒါနဲ့ကင်မရာတွေတပ်ဆင်ထားပြီးလူအသွားလာများတဲ့နေရာတွေမှာလည်းမောင်းနေနိုင်အောင်တီထွင်ထားပါတယ်
စိတ်ဝင်စားတဲ့သူတွေအနေနဲ့လိုက်ပါစမ်းသပ်စီးနင်းနိုင်ပါတယ်။အစမ်းစီးကြည့်တဲ့သူတွေကမောင်းသူမဲ့ကားဟာမောင်းသူမပါတဲ့အတွက်ကြောင့်ထူးဆန်းတယ်လို့ဖြစ်နေပေမဲ့လို့ရင်မောင်းတာညင်တာတဲ့အတွက်လည်းသဘောကျနှစ်သက်ကြပါတယ်။လက်စစ်စွမ်းအင်ကိုအသုံးပြုထားတဲ့အတွက်လည်းတဘာဝပတ်ဝန်းကျင်ကိုထိခိုက်မှုနည်းစေတာဖြစ်ပါတယ်ရှင်။
တောင်အာဖရိကနိုင်ငံကလူတယောက်ဟာတိုင်းထိပ်ပေါ်ကစီပိုင်းတစ်လုံးထဲမှာအကြဆုံးဝင်ထိုင်တဲ့ဆန်ချိန်ကိုချိုးဖို့ကြိုးပမ်းနေပါတယ်။အသက်52နှစ်ရှိပြီဖြစ်တဲ့ဘန်နွန်ခရူဂါဟာ1998ခုနှစ်ကသူကိုယ်တိုင်တင်ထားတဲ့စီပိုင်းထဲဝင်ထိုင်တဲ့အကြဆုံးအချိန်ကိုချိုးဖို့အတွက်လှုံ့ဆော်နေတာပါ။25မီတာမြင့်တဲ့တိုင်ထိပ်မှာတင်ထားတဲ့စီပိုင်းထဲကိုအရင်တစ်ခေါက်တုန်းက54ရက်ကြာဝင်ထိုင်ခဲ့ပြီးတော့အခုချိန်မှာတော့သူစီပိုင်းထဲဝင်ထိုင်နေတာရပောင်68ရက်ကျော်သွားပြီဖြစ်ပါတယ်။သူဘယ်အချိန်ပြန်ထွက်မလဲဆိုတာဘသူမှမသိသေးသလိုစီပိုင်းထဲမှာကျုံကျုံလေးနေရတာတကယ်ကိုမလွယ်ပါဘူးလို့ခရူဂါကပြောပါတယ်။သူလိုသမျှအားလုံးကိုလည်းမိသားစုကအောက်ကနေကြိုးချင်းနှောင်းလေးနဲ့ပို့ပေးရတာပါ။ကိုလက်တန့်စင်ဖို့အတွက်ညနေသေးပေးစင်အသေးစားလေးကိုလည်းစီပိုင်းထဲမှာထည့်သွင်းထားပြီးတော့တပတ်ကိုနှစ်ခါတော့ရေချိုးတယ်လို့သူကပြောပါတယ်ခင်ဗျာ။
ရှောင်းနိုင်ငံရဲ့ဆူလာဝီစီကျွန်းမှာလေပင်ကားတာယာခွင့်ဆွမီနေတဲ့ရေငန်မိကျောင်းတစ်ကောင်ကိုလိုက်ရှာနေပါတယ်။အရှေ73ပေလောက်ရှိတဲ့ဒီမိကျောင်းကိုမိရင်စုချင်းငွေပေးမယ်လို့လည်းတဘာဝတပ်ဝင်ကြီးထိန်းသိမ်းရေးအဖွဲ့ကကြေညာထားပါတယ်။ဒီမိကျောင်းကိုဆူလာဝီစီကျွန်းအလယ်ကမြို့တော်တာလူနာမှာ2016ခုနှစ်လောက်ကတည်ထားမိခဲ့တာဖြစ်ပြီးတော့ဒီကားတာယာခွင့်ဟာမိကျောင်းရဲ့လေပင်ကိုညှစ်တယ်လို့ဖြစ်နေတယ်လို့တာဝန်ရှိသူတွေကယူဆနေတာပါ။ဒါကြောင့်ဒီမိကျောင်းကိုကဲတင်မှုအတွက်ကားတာယာကွင်းကိုဖယ်ဖို့အတွက်လိုက်ရှာနေကြတာပါလူတယောက်ယောက်ကဒီမိကျောင်းကိုအိမ်မှာမွေးဖို့ကားတာယာကွင်းနဲ့ဆွတ်ပြီးဖမ်းဖို့ကြိုးစားနေတာကနေအခုလိုဆွတ်မိနေတာလို့လည်းယူဆကြပါတယ်အိတ်ဆေးနဲ့ဖမ်းဖို့ကိုတာဝန်ရှိသူတွေကစန့်ကျင်ပြီးအိတ်ဆေးအာနိသင်မပြခင်မြစ်ထဲကတခြားမိကျောင်းအကောင်20လောက်နဲ့ရောသွားမှာကိုလည်းစိုးရိမ်နေကြပါတယ်အခုနောက်ဆုံးကတော့တန်ထောင်ချောက်တစ်ခုတိဆောက်နေပြီးရေကြတဲ့အချိန်မှာရအောင်ဖမ်းဖို့စီစဉ်နေကြပါတယ်ရှင်
ထူးခြားဆန်းပြကမ္ဘာသတင်းများအစီအစဉ်ကိုမက်ခင်ဖြူထွေးနဲ့ကိုငင်းချန်တို့ကတင်ဆက်ခဲ့တာပါဒီအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်မှာလည်းအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါတယ်ရှင်တနင်္လာနေ့နေ့ခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းချင်းချုပ်ကိုမတ်တိန်ကီထိုက်ကပြောပြမှာပါ
ကျောင်းနိုင်ငံဟူပေပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်တနင်္ဂနွေနေ့မှာနောက်ထပ်လူ56ဦးသေဆုံးခဲ့တာကြောင့်စုစုပေါင်းသေဆုံးသူ350ရှိသွားပြီဖြစ်ကြောင်းဒေသဆိုင်ရာကျန်းမာရေးကော်မရှင်ကတနင်္လာနေ့မှာပြောပါတယ်။ကိုရိုနာဗိုင်းရပ်စ်အဆိုးရွားဆုံးကူးစက်ဖြစ်ပွားနေရာဝူဟန်မြို့ရှိနေတဲ့ဟူပေပြည်နယ်တွင်တနင်္ဂနွေနေ့ကဗိုင်းရပ်စ်ကူးစက်ခံရသူပေါင်း2103ယောက်ထပ်မံတွေ့ရှိကြောင်းလည်းပြောပါတယ်။ဒီပြည်နယ်တဲကဝူဟန်မြို့ကိုသတင်းပတ်နေချီပိတ်ထားတာဖြစ်ပြီးတနင်္ဂနွေနေ့မှာတော့ဝူဟန်နဲ့ကီလိုမီတာ800လောက်အကွာကဝမ်ဇိုးမြို့ကိုလည်းပိတ်ပင်တဲ့အကြောင်းတရုတ်အာဏာပိုင်တို့ကကြေညာထားပါတယ်။ဖိလစ်ပိုင်နိုင်ငံကအမျိုးသားတဦးလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်တနင်္ဂနွေနေ့ကသေဆုံးခဲ့ရပြီးဒါဟာဆိုရင်တရုတ်ပြည်ပြင်ပမှာဗိုင်းရပ်စ်ကူးစက်မှုကြောင့်ပထမဆုံးသေဆုံးရမှုဖြစ်ပါတယ်။မြန်မာနိုင်ငံတဝန်ကိုရိုနာဗိုင်းရပ်စ်ပိုးတန်တရာလူနာ9ဦးထက်မနည်းတွေ့ရှိထားတယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနတာဝန်ရှိသူတွေကအတည်ပြုပြောဆိုပါတယ်။ယောဂါရှိမရှိအတည်ပြုနိုင်ဖို့သူတို့ကိုဓာတ်ခွဲစစ်ဆေးနေကြောင်းလည်းပြောပါတယ်။ရန်ကုန်တိုင်းဝေဘာဂီဆေးရုံမှာတရုတ်နိုင်ငံသားတဦးအပါအဝင်အမျိုးသား2ဦး၊ရခိုင်ပြည်နယ်မင်းပြားမှာအမျိုးသားတဦး၊ရှမ်းပြည်နယ်ကျိုင်းတုံမှာ7နှစ်အရွယ်ကလေးတဦးနဲ့ကယားပြည်နယ်လွိုက်ကော်မှာ2နှစ်အရွယ်မင်းကလေးငယ်တဦးတို့ကိုကိုရိုနာဗိုင်းရပ်စ်သန့်တဲ့လူနာတွေအဖြစ်ဓာတ်ခွဲစစ်ဆေးစောင့်ချက်ကြီးရှုနေတယ်လို့ကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့နိုင်ငံရေးအကျိုးစီးပွားအတွက်ယူကရိန်းကိုစုံစမ်းစစ်ဆေးမှုလုပ်ဖို့တောင်းဆိုတာဟာမှားတယ်။ဒါပေမဲ့လည်းသူ့ကိုတရားစွဲဆိုပြီးရာထူးကဖယ်ရှားပြစ်ရလောက်အောင်ထိတော့မကြီးကျယ်ဘူးလို့ Republican ထက်လွတ်တော်အမတ်တွေကပြောဆိုကြပါတယ်။
ကျေးဇူးပါရှင်။သတင်းချင်းချက်ကိုမတ်တင်ကီထိုက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Jimmy Cook ပါရှင်။တနင်္လာနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.